ကောင်းမှုကုသိုလ်တစ်ခုပြုပြီဆိုရင်စုံစုံညီညီသားတွေသမီးတွေအားလုံးစုံညီမှကောင်းမှုကုသိုလ်ပြုခြင်းနဲ့ဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အတွင်းအစ္ဆာလေးရဲ့တက္ကံကိုလမ်းကြည့်လိုက်တော့နောက်ထပ်လည်းကြုံခြင်းနဲ့ဆုံခြင်းနဲ့ဆိုတဲ့ဒီလိုရည်ရွယ်ချက်လေးတွေရှိကြတယ်။တို့နဲ့တို့ကောင်းမှုကုသိုလ်ပြုတဲ့အချိန်ခါမှာသိထားလေးတွေမတူညီကြသလိုပဲအလားတူပဲဒီတိရိစ္ဆာန်ဖြစ်တဲ့တရားရည်ရဲ့စံကျေဘုံကိုအကြောင်းရင်းပြန်ပြီးဆန်းစစ်ကြည့်လိုက်တော့ကာမဝိညာဉ်လို့ခေါ်ဆိုအပ်တဲ့သိတတ်ကလေးမတူညီပဲတူနဲ့တူစံကျေဘုံလေးကိုရှိခဲ့ကြနော်တမ္ပဏကမ္မစိတ်တဤမေဥဒ္ဓကအတ္တိရာတယောယောစိတ်တဘိသမတိအာယုဟန္တာနာမအနတိကာမဝိညာဉ်လို့ခေါ်ဆိုအပ်တဲ့စိတ်အဲ့ဒီစိတ်မှဒီငုံလေးတွေခါလေးတွေအစရှိတဲ့ဒီတော်ဝါရီရဲ့တန်တန်မှာတို့ဟာဒီလိုအစတဲ့ကျဖြစ်ကြအောင်ကြိုးစားအထောက်ကြမယ်ဆိုတဲ့ဒီစိတ်ထားမျိုးကတော့မရှိကြပါဘူး။ဒါပေမဲ့လို့ပါဖြစ်လေကာမံပဏ္ဏယောနိဥပနေတိသူတို့ပြုစုပြုထောင်လိုက်တဲ့ကံကယောနိလို့ခေါ်တဲ့ပရိသတ်မျိုးစင်ရှိရဘက်သို့ပို့ဆောင်ပေးတယ်။ယောနိမူလကောတေတံစိတ်တဘောဒီတိရစ္ဆာန်တတ္တဝါလေးတွေအစတကျဖြစ်ရခြင်းအခြေခံအကြောင်းရင်းကိုပြန်ပြီးဆန်းစစ်ကြည့်လိုက်တော့ယောနိခေါ်တဲ့ပရိသန္ဓေကအကြောင်းရင်းမူလတရားဖြစ်နေယောနိဥပကတာဟိတတ္တတန္တံယောနိကိဟိတတိတာစိတ်တဝဟောတိထို့တော့ယောနိလို့ခေါ်ဆိုအပ်တဲ့ပရိသန္ဓေတို့ကရောက်တဲ့သရဝရီရဲ့တန်တံမှာထိုယောနိပရိသန္ဓေမျိုးစင်းနှင့်တူညီနေတဲ့အကျိုးတရားတွေဆန့်ကျင်မှုတွေပေါ်လာတယ်။ဤတိယောနိသိတ္တစိတ်တဘောကမ္မသိတ္တယောနိတိဝိတိတဘ။တိရိစ္ဆာန်တရားလေးတွေအမျိုးမျိုးအစအစထူးထွေဆန်းပြရခြင်းဒီပရိသန္ဓေနှင့်အကြောင်းရင်းရှိ။ဒီပရိသန္ဓေကလည်းဘလို့ကြောင့်ဖြစ်ရတယ်လို့မေးတော့ကံကြောင့်ဖြစ်ရဒီကံဒီဘာကြောင့်ဖြစ်ရတယ်လဲဘာကြောင့်အဆက်တကျဖြစ်ရတယ်လို့မေးတော့ကံပြုစုတို့တော်စဉ်အချိန်အခါတုန်းကကံကိုပြုစုတို့တော်စဉ်အချိန်အခါတုန်းကဖြစ်ပေါ်ခဲ့တဲ့စိတ်ထားလေးတွေကအဓိကပါပဲအဲ့ဒီစိတ်ဓာတ်ကလေးတွေမတူညီတော့ကံလေးတွေကမတူညီဘူးကံတွေမတူညီတဲ့အတွက်ဒီကံကနေပြီးတော့ပို့ဆောင်ပေးလိုက်တဲ့ပရိသန္ဓေမျိုးစေ့ခြင်းလည်းမတူတော့ပြီးတော့ကံကိုပြုစုပြုထောင်စဉ်အချိန်ခါမှာသိတတ်တဲ့ဆန်းကျင်ခဲ့ရင်ထိုကံတွေသည်ဆန်းကျင်သွားတယ်ကံကဆန်းကျင်တဲ့အတွက်ကြောင့်ဘာဖြစ်တယ်လဲအဲ့ဒီကံကနေအချိန်နဲ့ချောင်းဖြစ်ထိုက်တဲ့ကံမျိုးကိုပြုစုပြုထောင်ခဲ့ရင်အချိန်နဲ့ချောင်းရှိတဲ့ပရိသန္ဓေမျိုးစင်ရှိရာမိဘတွေခြံကိုကြီးကံကရောက်အောင်ပို့ပေးတယ်။အချိန်လေးချောင်းဖြစ်ရမယ်ကံမျိုးကိုပြုစုပြုထောင်ခဲ့တဲ့ဆိုရင်လေအချိန်လေးချောင်းရှိတဲ့မိဘတို့ရဲ့ယောနိခေါ်တဲ့ပရိသန္ဓေမျိုးစင်ရှိရာတို့ရောက်အောင်ပို့ဆောင်ပေးလိုက်။အချိန်များစွာဖြစ်ရမယ်ကံတွေကိုပြုစုပြုထောင်ခဲ့တဲ့ဆိုရင်လေအချိန်များစွာဖြစ်နိုင်တဲ့ပရိသန္ဓေမျိုးစေ့ရှိရာတို့ရောက်အောင်မိဘတွေထံရောက်အောင်ဒီကံကပို့ဆောင်ပေးလိုက်။ဒါကြောင့်ဒရဝတိစံကျရခြင်းတွေပရိသန္ဓေမျိုးစေ့ကအချင်းရင်အခြေခံအကြောင်းရင်းဖြစ်ပရိသန္ဓေကအခြေနှချောင်းဖြစ်ရမယ်ဒရဝါကိုအခြေနှချောင်းဖြစ်အောင်အခြေလေးချောင်းဖြစ်ရမယ်ဒရဝါကိုအခြေလေးချောင်းဖြစ်အောင်ဖြူရမယ်ဒရဝါကိုဖြူအောင်ဝါရမယ်ဒရဝါကိုဝါအောင်အစဉ်အမျိုးမျိုးရှိရမယ်တရားဝါကိုအစဉ်အမျိုးမျိုးရှိအောင်ဒီပရိသတ်ဉာဏ်မျိုးစေ့ကပြည့်စုံပြုထောင်ပေးလိုက်ပါတယ်။ဒါကြောင့်တရားဝါကြီးကြည့်လိုက်ရင်မိဘတွေနဲ့သာသမီတွေတူညီမှုများရခြင်းအကြောင်းကိုဆန်းစစ်ကြည့်လိုက်တော့ပရိသတ်ဉာဏ်မျိုးစေ့ကအခြေခံနေတယ်။ပရိသတ်မိဘတို့ရဲ့ပရိသတ်ဉာဏ်မျိုးစေ့ကတရားဝါကြီးကိုပုံသွင်းပေးလိုက်တာဖြစ်တော့ဒီပရိသတ်ဉာဏ်မျိုးစေ့ရှိအောင်ဒီပရိသတ်ဉာဏ်မျိုးစေ့ရှိတဲ့နေရာတို့ရောက်အောင်ဘုသူကပို့ဆောင်ပေးတယ်လို့ကြည့်လိုက်တော့ကံကပို့ဆောင်ပေးပြန်တယ်။ဒါကြောင့်ကာမတိတ်တာဟိယောနိယောနိကာမတိတ်တာယောနိတိဝိတိတဘာဆိုပြီးအထက်ကရကဖွင့်ထားတယ်။ယောနိခေါ်တဲ့ပရိသန္ဓေမျိုးစေ့ကအစမ်းတကျဖြစ်ရခြင်းအကြောင်းရင်းကိုပြန်ဆန်းစစ်ကြည့်လိုက်တော့ကံကအခြေခံနေတယ်။အဲ့ဒီကံဒီအစမ်းတကျဖြစ်ရပုံကစိတ်ဓာတ်ကိုအခြေခံတော့ ဘယ်ဘုံဘယ်ဘက်ဘယ်နည်းလားအဖြစ်စမ်းကြည့်သွားရတယ်ဆိုတော့အထက်ကကနည်းနည်းထပ်ပြီးတော့ဖွင့်ထားနော်နံပါတ်1သဟဇာတဓမ္မစိတ်တရားကံကိုပြုစုပြထားစဉ်အချိန်ခါမှာတရားရည်ရဲ့တန်တမ်းမှာအတူတကွဖြစ်ပေါ်သွားတဲ့သာသာတ္တဓမ္မခေါ်တဲ့ဒီကံစေရနာနဲ့အတူရှင်တွဲပြီးဖြစ်ပေါ်နေတဲ့စိတ်စေတသိက်ကြီးရဲ့ဆန်းကျယ်မှုကြောင့်လဲကံတွေကအဆန်းတကျယ်ဖြစ်ပြန်တယ်ပြီးတော့အတူရှင်တွဲပြီးဖြစ်ပေါ်နေတဲ့စိတ်စေတသိက်ဆိုတာကဒီပရိစ္ဆာသမုပ္ပါဒ်ဘိုင်းကိုရှုတတ်တဲ့ယောဂီများဆိုရင်တော့သဘောပေါက်ပါလိမ့်မယ်ပရိစ္ဆာသမုပ္ပါဒ်ဘိုင်းမှာအဝိဇ္ဇာတဏဥပဒံဆိုပြီးတော့ကိလေသာဝတ်သုံးခုရှိတယ်။သင်္ခါရကံဆိုပြီးတော့ကာမဝတ်ကနှစ်ခုရှိတယ်။ဝိညာဏယုတ်တလရဏဖတ်တာဝေဒနာဆိုပြီးတော့ဝိဘကဝတ်ကလည်းရှိပြန်တယ်။အဲ့ဒီကိလေသာဝတ်ကာမဝတ်ဝိဘကဝတ်ဆိုတဲ့ဝတ်သုံးပါးရှိတော့ကိလေသာဝတ်ခေါ်တဲ့အဝိဇ္ဇာတဏဥပဒံကိုအခြေခံပြီးတော့ကာမဝတ်လို့ခေါ်ဆိုအပ်တဲ့သင်္ခါရကံကြီးကဖြစ်ရတယ်။ဒီသင်္ခါရကံဒီကိုအခြေခံပြီးတော့တကဝိပါကဝုလို့ခေါ်ဆိုအပ်တဲ့ဝိညာဉ်ရုပ်သလနာဖတ်တာဝေဒနာခေါ်ဆိုအပ်တဲ့ယုတ်တရားနန္တရားတွေအကျိုးဝိဘက်နန္တရားတွေယုတ်တရားတွေလာဖြစ်ပြန်နေအဲဒီအကျိုးဝိဘက်ယုတ်နန္တရားကိုအချိန်မီဝိပဒနာမရှိပွားနိုင်တဲ့ပုဂ္ဂိုလ်တွေအဖို့တကအဝိဇ္ဇာတဏဥပါဒံတွေထပ်ပြီးဖြစ်ဒီအဝိဇ္ဇာတဏဥပါဒံတွေကလှုပ်ဆော်ပြလိုက်တဲ့အတွက်ထို့သောဘဝကိုရရှိကြောင်းဖြစ်တဲ့သင်္ခါရကံဒီကိုတဖန်ပြုစုပြောထောင်ကြပြန်နေဒီသင်္ခါရကံဒီကြောင့်တကဝိပါကဟုတ်ခေါ်တဲ့ဝိညာဉ်ရုပ်တလရဏဖတ်တာဝေဒနာဤထပ်ပြီးဖြစ်ပြန်ဒီဝိညာဉ်ရုပ်တလရဏဖတ်တာဝေဒနာဤကိုအချင်းမီဝိပါဒနာမရှိနိုင်ရင်လည်းတဏှဥပါဒံအဝိဇ္ဇာတဏှဥပါဒံဤထပ်ပြီးဖြစ်ပြန်တယ်အဲ့ဒီလိုဝသုံးပါးကခြားလည်နေနေတာဖြစ်တော့အဲ့ဒီယထာဆက်ပြီးလဲပြီးများလို့အဆက်မပြတ်လဲပတ်နေတဲ့သဘောဖြစ်နေခြင်းကြောင့်အခြေခံအကြောင်းရင်းဖြစ်တဲ့ကံရဲ့စံကျယ်မှုမှာဒီကံကိုခြံရံထားတဲ့အဝိဇ္ဇာတဏဥပါဒံရဲ့စံကျယ်မှုအပေါ်မှာမူတည်နေတယ်ဒီတော့ဒီအဝိဇ္ဇာတဏဥပါဒံအုပ်စုကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းအဝိဇ္ဇာတဏဥပါဒံ၃ခုတည်းဖြစ်နိုင်တဲ့သွန်အံမရှိဘူးဥဆောင်နေတဲ့ခေါင်းဆောင်ကြီး၃ခုကိုဗရဏန္ဒီအဖြစ်မြတ်စွာဘုရားကရွေးထုတ်ပြီးဟောတော်မူခြင်းဖြစ်ပါတယ်သင်္ခါရကံဉာဏ်မှာကြည့်မှန်ဆိုလို့ရှိရင်လေစေတနာကပြန်ထမ်းလို့ဗရဏဏီအဖြစ်သာလေသင်္ခါရစေတနာကိုကာမဟုအနေနဲ့မြတ်စွာဘုရားကဟောကြားတော်မူခဲ့ပါတယ်ဝိဇ္ဇာတဏဥပါဒအုပ်စုကိုကြည့်လိုက်မယ်ဆိုလို့ရှိရင်ရေပုံညာအဖြစ်ပရိသန္တိအကျိုးကိုပေးတယ်ဆိုတာကမနောဒ္ဝရိကသောဝိတိစိတ်စိတ်သိတေကသာအကျိုးပေးတာဖြစ်ခြင်းကြောင့်မနောဒ္ဝရဝဇ္ဇသောခုနှစ်ကြိမ်အနေနဲ့ရေပုံညာအဖြစ်ဖြစ်ခဲ့တယ်။ရာယုံကြတော်လဲရှိမဲမကြတော်လဲရှိနိုင်တယ်အဲ့ဒီဇောခုနှစ်ကြိမ်မှာဇောတစ်ကြိမ်တစ်ကြိမ်စိတ်တခဏတစ်ခုတစ်ခုအတွဲမှာဝိဇ္ဇတနာဥပါဒံဥဆောင်နေတဲ့စိတ်စိတ်တွေများစွာပါပါတယ်ရေပုံရအဖြစ်တော့ပီတိလည်းပါမယ်ဆိုရင်တော့စိတ်စိတ်တွေအလုံး20အထိရှိအဲ့ဒီရှင်တွဲနေတဲ့စိတ်ဓာတ်တွေမှာစိတ်စိတ်တွေမှာတူးနဲ့တူးမတူညီတဲ့သဘောလေးတွေရှိတခါသင်္ခါရကံဤကြည့်လိုက်လို့ရှိရင်လဲသွန်လူတယ်ပန်းလူတယ်ပဲဆိုကြတော့အဲ့ဒီသွန်လူတယ်ပန်းလူတယ်အချိန်ကာလလေးမှာနိဗ္ဗာန်ရနိုင်တဲ့အမျိုးသားဘဝနိဗ္ဗာန်ရနိုင်တဲ့အမျိုးသမီးဘဝကိုလမ်းပြီးဆုတောင်းကြပြီဆိုကြတော့နိဗ္ဗာန်ရနိုင်တဲ့အမျိုးသားနိဗ္ဗာန်ရနိုင်တဲ့အမျိုးသမီးလို့အတိမားနေတဲ့သဘောလေးကဝိဇ္ဇာအဲ့ဒီဘဝကိုတွဲတက်တက်မဲ့နေတဲ့သဘောလေးကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒံဒီဝိဇ္ဇာတဏှာဥပါဒံဥဆောင်နေတဲ့စိတ်စိတ်တွေကိုကြည့်လိုက်ရင်ဇောစိတ်ကဏ္ဍတိုင်းစိတ်ကဏ္ဍတိုင်းမှာစိတ်စေတသိက်ဝမ်းမြောက်ဝမ်းသာနဲ့ပြုခဲ့မယ်ဆိုရင်စိတ်စေတသိက်အလုံး20အထိရှိပါတယ်။အဲဒီရှင်တွဲနေတဲ့စိတ်စေတသိက်တွေရဲ့အချိုးအစားကမတူညီကြဘူးဆိုလို့ရှိရင်လည်းဒီအဝိဇ္ဇာတဏဥပါဒံလို့ခေါ်ဆိုအပ်တဲ့ကိလေသာဝတ်ကိုအခြေခံပြီးဖြစ်ပေါ်လာရမယ်သင်္ခါရကံလို့ခေါ်ဆိုအပ်တဲ့ကာမဝတ္တိမှာပွဲပြားသွားတယ်။တခါတီကာမဝတ်အမိရနေတဲ့သင်္ခါရကံစေတနာတွေကိုပြန်ကြည့်လိုက်တော့လည်းစေတနာတစ်ခုတည်းဖြစ်နေတယ်ဆိုအားမရှိဘူး။ဆွမ်းလူတဲ့ကံပဲဖြစ်ဖြစ်ပန်းလူတဲ့ကံပဲဖြစ်ဖြစ်ပေါ့နော်ရေပုံရအဖြစ်စိတ်စိတ်30ဝမ်းမြောက်ဝမ်းသာဖြစ်ခဲ့မယ်ဆိုရင်တော့ဉာဏ်လဲရှင်ခဲ့မယ်ဆိုရင်တော့စိတ်စိတ်34လုံးအထိရှိတတ်ပါတယ်အဲ့ဒီစိတ်စိတ်တွေရဲ့ဒုနဲ့တို့မတူကွဲပြားမှုအပေါ်မှာလဲမူတည်ပြီးတော့ဒီစိတ်စိတ်တွေချုပ်ပြတ်သွားတဲ့အချိန်ကမှကျန်ရခဲ့တဲ့သွန်းအင်ကမ္မတတ္တိလို့ခေါ်ဆိုအပ်တဲ့ကံလေးဟာလဲထူးထွေကွဲပြားမှုဖြစ်လာ နည်းနည်းလေးသဘောပေါက်အောင်ထပ်ပြီးတော့ပြောမယ်။ဦးဇင်းတို့လွန်ခဲ့တဲ့၄သိန်းချင်းနဲ့ကဘာတသိန်းပဲဆိုကြပါစို့နော်။ဒီပင်္ဂရာမြတ်စွာဘုရားပွင့်ထွန်းတော်မူတဲ့အခြင်းကိုပြန်ပြောင်းပြီးဆန့်ကျင်ကြည့်ပါ။သူမေတ္တာရှင်တွေကဇာတိခံနေတယ်။သူမေတ္တာရှင်တွေကမိမိခန္ဓာကိုယ်ကိုရာခင်းပြီးတော့ဘုရားစုကိုပန်းနေတဲ့ပွဲလေးပြန်ကြည့်လိုက်တော့သူမေတ္တာရှင်တွေကသဗ္ဗညုတဉာဏ်ရရှိဖို့ရန်အတွက်သုတုပန်းထားခဲ့နောက်ဆုံးမှာတည်ရှိနေတဲ့သူမိတ်တာအမှုရှိနေတဲ့အမျိုးသမီးတွေလည်းရှိကြတယ်သူမိတ်တာကဘာစုတောင်းလဲသူမိတ်တာရှင်အသိရဲ့မြောက်သားတော်ဖြစ်ဖို့ရန်စုတောင်းသူမိတ်တာရဲ့နောက်ဆုံးမှာတည်ရှိနေတဲ့အမျိုးသမီးပေါင်း2000ကျော်ကြတော့ဘာစုတောင်းလဲသူမိတ်တာရှင်အသိဘုရားဖြစ်တဲ့အခါမှာကျွပွဲဝင်ရဖို့စုတောင်းရည်ရွယ်ချက်ဥတည်ချက်ချင်းတူညီကြလားမတူညီဘူးလေးသိချင်းနဲ့ကဘာတသိန်းဆိုတဲ့ခီးကာလကိုဖြတ်ကျော်ခဲ့ရတာတော့အတူတူပဲဆံရံထတဲ့အဝိဇ္ဇတနာဥပါဒံချင်းတွေကမတူညီတော့အကျိုးပေးချင်းတွေတူညီသေးလားမတူညီတော့ဘူးသူမေတ္တာရှင်အစ်ကသဗ္ဗညုတဉာဏ်ရဖို့ညာရည်တမ်းပြီးတော့လေးသိချင်းနဲ့ကဘာတသိန်းအတွင်မှာပါရမီတွေဖြည့်ခဲ့တဲ့အတွက်နောက်ဆုံးသဗ္ဗညုတဉာဏ်ကိုရရှိသွားတယ်သူမိတ္တာအမျိုးသမီးကြတော့မြောက်သားတော်ဖြစ်ဖို့ရန်အတွက်သာရည်ရွယ်တောင်းတပြီးလေးသိချင်းတဲ့ကဘာတသိန်းကိုဖြတ်ကျော်ပြီးပါရမီ7ပါးကိုဖြည့်ကျင့်ခဲ့တဲ့အတွက်သူကဘာဖြစ်တယ်လဲမြောက်သားတော်လည်းဖြစ်ရသူမိတ္တာအမျိုးသမီးရဲ့နောက်ဆုံးမှာရှိနေတဲ့အမျိုးသမီးပေါင်း2000ကျော်ကြတော့သူမိတ္တာရှင်ရဲ့အစ်ဖျားဖြစ်တဲ့အချိန်ခါကျမှကျွတ်တန်းဝင်ရပါလို့ဤဆိုပြီးဒီစုဒုကိုတောင်းခံခဲ့တဲ့အတွက်သူမိတ္တာရှင်အသိလို့ခေါ်ဆိုအပ်တဲ့ရှင်အသိဘုရားတို့ဘောရမမြတ်စွာဘုရားအမိနဲ့ဘုရားဖြစ်ထွန်းပေါ်ပေါက်တော်မူလာတဲ့အချိန်ခါမှာယဟန္တာသီရိမတွေလာပြီးဖြစ်ကြပါတယ်ရတောရာနဲ့တနေ့တည်းမှာပဲပြိဏိဗံအတူတူဆံသွားကြလေးသိန်းချင်းနဲ့ကဘာတသိန်းဆိုတဲ့ဂီကာလကိုဖြတ်ကျော်ခဲ့ရတာချင်းအတူတူပဲဒါပြင်းနဲ့ဒီသူတို့ပြုစုပြောင်းထောင်နေတဲ့သင်္ခါရကံကြီးတွေတူညီကြသလားလို့ပြီးတော့မတူကြခြံရံထားတဲ့ဒီသင်္ခါရကံကိုခြံရံထားတဲ့အဝိဇ္ဇတနာဥပါဒံကြီးနေလဲတူညီကြသလားမတူညီကြဘူးမတူညီတာကသူမေတ္တာရှင်တဲ့ကပါရမီ7ပါးအပြည့်30တွေကိုအသက်အိုးအိမ်စည်းစိမ်အရရတွေကိုဆက်လို့ပြီးတော့ဖြစ်ကျင်တော်မူခဲ့ပါတယ်ဘဝပေါင်းများစွာအသက်ကိုဆက်လို့ပြီးတော့ဖြစ်ကျင်ခဲ့တယ်ဘဝပေါင်းများစွာရှင်လက်အင်္ဂါတွေကိုဆက်လို့ပြီးတော့ဖြစ်ကျင်ခဲ့တယ်ဘဝပေါင်းများစွာမိမိပိုင်ဆိုင်နေတဲ့သက်ရှိသက်ပဲကာမဝတ္ထုအဆုစုတွေကိုစွန့်လွတ်ပြီးတော့မှဒီပါရမီ7ပါးကိုဖြည့်ကျင့်ခဲ့တယ်။သူမိတ္တအမျိုးသမီးရဲ့နောက်ဆုံးမှာတည်ကြည့်နေတဲ့အမျိုးသမီးပေါင်း2000ကျော်ကြတော့သူမိတ္တရှင်အသိခဲ့တို့အသက်အိုးအိမ်စည်းစိမ်ကိုယ်နဲ့ခြင်းကအရရတွေကိုစွန့်လွတ်ပြီးတော့ဖြည့်ကျင့်ခဲ့တာမျိုးဟုတ်သလားဆိုတော့မဟုတ်ဘူးနော်။ကံကြီးနေတူသလားမတူဘူး။စိတ်နေစိတ်ထားခြင်းนี่แหละမတူညီကြဘူးမတူညီတဲ့အတွက်အကျိုးပေးခြင်းအကျိုးပေးပုံချင်းတူညီမလားမတူညီဘူးဒီနေ့တရားနာနေတဲ့ပရိသတ်တွေရွေးချယ်ခွင့်ရှိပါတယ်နော်သို့တော့ဘဝဆိုတာကောင်းတယ်လို့ဘုန်းကြီးပြောနေတာတော့မဟုတ်ဘူးတန္တရာခီးတစ်ခုကိုမိမိကသုံးအောင်မလုပ်နိုင်သေးလို့ဘဝတစ်ခုကိုလက်ခံရမယ်ဆိုရင်ထိုဘဝသည်မိမိဘယ်လိုဘဝမျိုးကိုအလိုရှိတယ်လဲအလိုရှိတဲ့ဘဝကိုဒီချိန်ခါမှာရောက်ရာရောက်ကြောင်းဖြစ်တဲ့ကံဒီကိုပြုစုပြုထောင်နိုင်ခွင့်ရှိနေတဲ့အချိန်ခါဖြစ်အဲ့ဒီအချိန်ခါမှာမိမိတို့ကဘယ်လိုဘဝကိုအလိုရှိတယ်ဆိုရင်ဘယ်လိုကံမျိုးကိုပြုစုပြုထောင်ရမယ်ဆိုတာကိုသဘောပေါက်ဖို့လိုတယ်သို့သောကြကြနတ်နတ်ရွေးချယ်တတ်ဖို့လိုပါတယ်မရွေးချယ်တတ်ပဲနဲ့အမတ်တမဲ့ကံတစ်ခုကိုပြုလိုက်လို့ဒီကံကကံအရာတည်သွားလို့ရှိရင်နောက်တစ်ချိန်အကျိုးပြီးတော့အကျိုးပေးတဲ့အချိန်ခါကျတော့မှမိမိကဒီကံမျိုးဒီအကျိုးမျိုးဒီကံကြောင့်ဖြစ်ပေါ်လာတဲ့ဒီအကျိုးတရားမျိုးကိုအလုံးမရှိပါဘူးလို့ထိုင်ပြီးငိုနေတော့လည်းရအောင်မလားမရတော့ဘူးအချိန်ကလွန်သွားပြီနော်အတူရှင်တွဲပြီးဖြစ်ပေါ်နေတဲ့စိတ်ဓာတ်တွေဆန့်ကျင်ရင်လည်းမဖြစ်တည်းလေကံနေဆန့်ကျင်သွားပြန်တယ်နောက်တစ်ခုဘူမိစိတ်ဓာတ်ဒါယကဘာရီရဲ့ကြီးနီးယားဘုံဆန်းကျင်ခဲ့မယ်ဆိုရင်လည်းစိတ်ကြီးဆန်းကျင်သွားတယ်ဒီနေ့ဒီကျောင်းဝင်းနဲ့အတွင်းမှာအနိစ္စဆုံးလူသားတွေနဲ့အနိစ္စဆုံးပုဂ္ဂိုလ်တွေကြည့်ပေါ့ခွေးတွေရှိကြတယ်ကိုဒီမှာယောဂီအပေါင်းသူတော်ကောင်းတွေကတရားနာနေပေမဲ့လို့ဒီခွေးတွေတရားနာလို့တဲ့စိတ်ထားမျိုးရှိမှာမရှိဘူးတရားအားထုတ်လို့တဲ့စိတ်ထားမျိုးရှိမှာ မရှိကြဘူးတဲ့တရိစ္ဆာန်ဘုံနဲ့လူဘုံဆိုပြီးကွာချက်ရှိနေကွာချက်ရှိနေတဲ့အချိန်ကကျတော့ဘုံဘောကကွာချမှုရှိရင်စိတ်ဓာတ်ချင်းတွေကွာချမှုမရှိဘူးလားရှိတယ်ညကလည်းမြတ်စွာဘုရားကခွေးဥပမာပြပြီးတော့ဟောထားတော့ဒီနေ့လည်းဘုန်းကြီးကခွေးကြောင့်နည်းနည်းတော့ထပ်ပြောနော်ခွေးတွေတကောင်နဲ့တကောင်မြင်ခဲ့မယ်ဆိုလို့ရှိရင်သွားဖြဲပြီးပြတယ်ဘယ်နဲ့တော့လူတွေမှာပဲဒီသိတ္တရှိမလားဒီနဲ့မှာနော်ဒီသိတ္တမျိုးရှိကြမလားမရှိဘူးဘုံကွာချတဲ့အတွက်သိတ္တချင်းတွေကွာမှုမရှိဘူးလားရှိနေတယ်ခွေးတွေဒီအစာကိုလူရပြီးစားကြတယ်လို့ခုဒီနေ့လူသားတွေမှာဒီလိုလူရစားမယ်ဆိုတဲ့သိတ္တမျိုးရှိလားမရှိကြဘူးဒါကြောင့်ဘုံဘဝကွာချမှုရှိခဲ့ရင်လည်းသိတ္တတွေကွာချမှုမရှိနိုင်ဘူးလားရှိတယ်ဒီခွေးတွေမှာအစဉ်တည်းမြင့်သန္တာဝဇင်းဒုက္ခမှာလွတ်ရလွတ်ကြောင်းဖြစ်တဲ့ကံဒီကိုတို့ပြည့်စုံပြည့်တော်မယ်ဆိုတဲ့သိတာမရှိဒီနေ့ယောဂီသူတော်ကောင်းတွေကြည့်လိုက်လို့ရှိရင်သန္တာဝဇင်းဒုက္ခကြီးမှာလွတ်မြောက်အောင်တို့ကျင့်ကြံကြုံကိုပွားများအထောက်မယ်ဆိုတဲ့သိတာတော့ဒီကရိသာကြွားခြင်းကောင်းမယ်အများအပြားလို့ရှိနေကြနည်းနည်းရှိတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိတယ်များများရှိတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိပါလိမ့်မယ်နော်ဒါကြောင့်ဘုံဘဝတွေကြွားချမှုရှိခဲ့မယ်ဆိုလို့ရှိရင်လည်းသရဝရရဲ့စိတ်ဓာတ်တွေရဲ့ကွာခြားမှုမရှိနိုင်ဘူးလားရှိနိုင်နောက်တကုဝုဒ္ဓစိတ်ဓာတ်တရားမိယာဝုဒ္ဓရုပ်တွေစံကျင်ခဲ့မယ်ဆိုလို့ရှိရင်လည်းစိတ်ထားလေးတွေစံကျင်သွားကြစိတ်ဓာတ်တွေစံကျင်ရင်ကံဒီလည်းစံကျင်သွားကြမိယာဝုဒ္ဓရုပ်ဆိုတာကအချို့သရဝရလေးတွေကြီးပေါ့မျိုးလုံးမပါဘူးမျိုးလုံးရှိတဲ့ပုဂ္ဂိုလ်နဲ့မျိုးလုံးမရှိတဲ့ပုဂ္ဂိုလ်ယူပါယုံနဲ့ပတ်သက်ပြီးကြံစည်စိတ်ကူးမှုခြင်းတဏှာဖြစ်ပုံချင်းတွေတွေ့ရမလားမတွေ့ဘူးသာမဥပမာပေးထားတဲ့မျက်စိကန်းနေတဲ့ပုဂ္ဂိုလ်တယောက်သူပုဂ္ဂိုလ်တယောက်ကိုအမတန်ညစ်ပပင်ရင်နေတဲ့ဆီလိမ့်လိမ့်ကပ်နေတဲ့ဝတ်စုံတစ်ခုကိုအမတန်ဖြူစင်တဲ့တန်ရှင်းတဲ့ဝတ်တစ်ခုပါပဲလို့သွားပင်းရင်လည်းသူသိနိုင်မလားမသိနိုင်မျက်စိအမြင်ရှိနေတဲ့ပုဂ္ဂိုလ်ကြတော့ဒီဝတ်ကဖြူစင်တယ်ဒီဝတ်ကမဲညင်နေတယ်ဆိုတာကိုသူခွဲခြားပြီးမသိနိုင်ဘူးလားသိနိုင်ဒါကြောင့်မိယာဝတ်တို့သက္ကုဝိညာဉ်ရဲ့မိယာဝတ္ထုယောကခေါင်းကသက္ကုအကြည်တတ်သက္ကုအကြည်တတ်ရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်မှာစိတ်နဲ့စိတ်ထားစံကျယ်ပုံချင်းတွေတူညီမလားမတူညီနိုင်ဘူးအလားတူပဲနားပင်းတဲ့ပုဂ္ဂိုလ်နဲ့နားမပင်းတဲ့ပုဂ္ဂိုလ်စိတ်တတ်ချင်းတွေတူညီပါ့မလားမတူညီနိုင်ဘူးမိယာဝတ္ထုယုတ်တဲ့စံကျယ်ခဲ့ရင်စိတ်နဲ့စိတ်ထားလေးတွေလည်းစံကျယ်သွားမယ်နည်းနည်းလေးထပ်ပြီးပြောမျက်စိကနေတဲ့အမျိုးသမီးတယောက်လိုင်းနာဆွဲကျင်တဲ့စိတ်ထားပေါ်ပါမလားမျက်စိကလည်းရှိနေပြန်ပြီအမေဖေကလည်းသူကလိုင်းနာဆွဲဖို့ပတ်စံနေခမျာများပို့နေတယ်ဆိုရင်တော့ဘယ်နဲ့နေပြလဲမျက်စိကိုဆေးချေဖို့ဆိုတဲ့စိတ်ဓာတ်ကလေးတွေပေါ်မလာနိုင်ဘူးလားပေါ်လာနိုင်ဒါမိယာဝတ္ထုရုပ်တွေစံကျယ်ခဲ့ရင်စိတ်နဲ့စိတ်ထားလေးတွေစံကျယ်တဲ့သဘောပဲနောက်တစ်ခုဓာရစိတ်ဓာတ်ကာယဒွါရရင်စံကျင်ရင်လည်းစိတ်ဓာတ်တွေစံကျင်တယ်ဒွါရဆိုတာတော့စိတ်စရိတ်တို့ရဲ့ဝင်ထွက်နေရာတကားကြီးနဲ့တူလို့သူတို့ကိုဒွါရလို့ခေါ်တယ်အလားတူပဲသကုဒွါရသောတာဒွါရကန္နဒွါရဇိဝဒွါရကာယဒွါရမနောဒွါရဆိုပြီးဒွါရ6ပါးရှိပါတယ်ဝုဒ္ဓကြတော့သကုဝုဒ္ဓသောတာဝုဒ္ဓကန္နဝုဒ္ဓဇိဝဝုဒ္ဓကာယဝုဒ္ဓဟရိယဝုဒ္ဓဆိုပြီးဝုဒ္ဓ6ပါးရှိတယ်ဟရိယဝုဒ္ဓကတော့ဝုဒ္ဓပဲအမိရတယ်ဒွါရအမိမရဘူးသက္ကုဒွါရတို့စတဲ့သက္ကုဒွါရသောတာဒွါရကဏ္ဍဒွါရဇိဝဒွါရကာယဒွါရဆိုတဲ့ဒီဒွါရ၅ခုကဝတ္ထုလည်းအမိရတယ်ဒွါရလည်းအမိရစိတ်စိတ်တည်းရဲ့ဝင်ထွက်နေရတကားပေါက်ကြီးနဲ့တူနေလို့ပဲနော်အရိယဝတ္ထုကြတော့ဝတ္ထုသာအမိရတယ်ဒွါရအမိမရဘူးအဲ့ဒီမှာတော့မနောဒွါရအမိရအဲ့ဒီဒွါရတွေမတူညီခဲ့ရင်လည်းစိတ်ထားတွေမတူညီကြဘူးနမူနာဆိုလို့ရှိရင်ဥစဉ်တို့အတ္တဉ္ဇဘုံမှာကြည့်ကြတော့အတ္တဉ္ဇဘုံမှာမနောဒွါရလို့ခေါ်ဆိုအပ်တဲ့ဘဝင်မရှိဘူးနန္တရားတွေလုံးလုံးမရှိဘူးမရှိတဲ့အတွက်ကြောင့်အဲ့ဒီအတိညာဘုံမှာရှိတဲ့သဘောရဲ့တဏ္ဍာမှာစိတ်တက်လည်းမရှိဘူးစိတ်မရှိတဲ့ပုဂ္ဂိုလ်တွေနဲ့စိတ်ရှိနေတဲ့ပုဂ္ဂိုလ်တွေစိတ်ထားခြင်းနဲ့တူညီနိုင်မလားမတူညီနိုင်ဘူးနောက်တစ်ခုအရူပဘုံကိုကြည့်လိုက်အရူပဘုံကနန္တတက်ပဲရှိတယ်ရုပ်မရှိဘူးရုပ်မရှိတဲ့အတွက်တို့မှာအယောင်သိတဲ့စိတ်အတန်သိတဲ့စိတ်အနတ်သိတဲ့စိတ်အရတ္တသိတဲ့စိတ်အတွေ့အထိသိတဲ့စိတ်တွေမဖြစ်ဘူးဓမ္မတဘောလို့ခေါ်ဆိုအပ်တဲ့ဓမ္မယုံမျိုးမျိုးကိုသိတဲ့စိတ်တွေတော့ဖြစ်တယ်တော့ဖြစ်နော်ဒီတော့အရုပဘုံကတရဝရီနဲ့ဒီလူဘုံကတရဝရီဟာစိတ်ထားချင်းတူညီပါတယ်လို့ပြောလို့ရမလား မကြဘူးနော်ဒွါရတွေကွာဟချက်ရှိခဲ့ရင်လည်းစိတ်ဓာတ်တွေကွာချက်စိတ်ဓာတ်တွေကွာဟချက်ရှိခဲ့ရင်လည်းကံတွေကွာဟချက်ရှိစိတ်ဓာတ်တွေဆန်းကျင်ရင်ကံတွေလည်းဆန်းကျင်သွားကြနောက်တစ်ခုအာရမဏစိတ်ဓာတ်တရားအာယုန်ကြီးဆန်းကျင်ခဲ့မယ်ဆိုရင်လည်းစိတ်ဓာတ်တွေဆန်းကျင်သွားတယ်အာယုန်ဒီလောကမှာကြည့်လိုက်ရင်ခန္ဓာဆန်းသားစရာအာယုန်တွေကအမျိုးမျိုးရှိဒီအာယုန်အမျိုးမျိုးကိုခန္ဓာနိုင်တဲ့ပုံကိုယ်တွေအဖို့စိတ်ဓာတ်တွေလည်းအမျိုးမျိုးမဆန်းကျင်ဘူးလားဆန်းကျင်လာတယ်ပုံစံနမူနာတစ်ခုဆိုကြပါစို့အရက်တစ်ခုပဲကြည့်ပါလောကမှာအရက်နဲ့ပတ်သက်လို့ခန္ဓာဆန်းသားစရာအာယုန်တွေကအမျိုးမျိုးရှိနေတော့အမတန်ချမ်းသာကြွယ်ဝနေတဲ့တတိယတွေတောက်တဲ့အရက်နဲ့အမတန်ဆင်းရဲနှပ်ပါနေတဲ့သူစင်းရည်တောက်နေတဲ့အရက်ဒုပမလားမဒုတတိယကြော်ရင်ကြတော့စင်တန်းမြင့်တဲ့အရက်အပေါ်မှာတွေ့တတ်တတ်မဲ့တဲ့စိတ်ဓာတ်ကြီးပုံများအရက်သမားချင်းဒူတော်လဲအစင်တန်းချင်းမဒုအာယုန်နေထုတွေ့ပွဲပြနေတဲ့အတွက်ဒီအာယုန်အပေါ်မှာတွေ့တတ်တတ်မဲ့နေတဲ့တဏှာဒီအာယုန်အပေါ်မှာအတိမားနေတဲ့အဝိဇ္ဇာစွဲလန်းနေတဲ့ဥပါဇံချင်းတွေတူညီပါမလားမတူညီနိုင်ဘူးဝိဇ္ဇာတနာဥပါဒဏ်ဤမတူညီတဲ့အတွက်အာယုန်နေဆန်းကျင်နေတဲ့အတွက်စိတ်ဓာတ်တွေလည်းဆန်းကျင်မသွားဘူးလားဆန်းကျင်သွားနိုင်တယ်လောကမှာအာယုန်အမျိုးမျိုးကိုခံစားနေတဲ့ပုဂ္ဂိုလ်တွေအဖို့တော်တော်ခံများများရှိကြပါတယ်နော်တကြွတကြွတဘာတွေကဒီကောင်ကြိုက်တကြွတကြွပုဂ္ဂိုလ်တွေကြတော့ဒီကောင်ကိုယောနေတကြွတကြွပုဂ္ဂိုလ်တွေကြတော့ခွေးသားကိုကြိုက်တကြွတကြွပုဂ္ဂိုလ်တွေကြတော့ခွေးသားကိုယောညာတချို့တချို့ပုဂ္ဂိုလ်တွေကဥတောင်းသားကိုကြိုက်တချို့တချို့ပုဂ္ဂိုလ်တွေကတော့ဥတောင်းသားကိုအမတန်ယွန်းချာဆက်ဆုံးကြတချို့တချို့ပုဂ္ဂိုလ်တွေကတော့အသားငါကြိုက်တချို့ပုဂ္ဂိုလ်တွေကတော့အသားငါယွန်းချာဆက်ဆုံးကြဒီတော့အာယုန်နဲ့ထုတွေ꿰ပြသလိုသရဝရရဲ့တန်တမာဖြစ်ပေါ်နေတဲ့သိထားခြင်းလေးတွေတူညီကြတာမတူညီဘူးအာယုန်နဲ့ဆန်းကျယ်သလိုစိတ်ဓာတ်တွေလိုက်ပြီးတော့ဆန်းကျယ်စိတ်ဓာတ်တွေဆန်းကျယ်သလိုပြုလုပ်နေတဲ့ကံကြီးတွေလည်းဆန်းကျက်ပြီးတော့မသွားဘူးလားသွားကြပြန်လေမတို့ကြနော်ကောင်းတဲ့ဘက်ကိုကြည့်လိုက်ပန်းလေးတွေ့မယ်တချို့ကဒီပန်းကိုတောင်မှဘယ်လိုအယောင်မှဘယ်လိုအဆင်းမှဘယ်လိုအနံ့မှဘယ်လိုပန်းမှဆိုပြီးတော့စိတ်ထားလေးတွေကတမျိုးရှိတချို့ကြတော့လဲတောတဲ့ကတပြေကကလေးကိုဖမ်းပြီးတော့တွေ့လိုက်ရတာကိုရှင်းတတ်နေတဲ့စိတ်ထားလည်းမရှိနိုင်ဘူးလားနင်းစီပန်းကိုတွေ့နေတဲ့ပုဂ္ဂိုလ်ရဲ့တန်တမာဖြစ်ပေါ်နေတဲ့စိတ်နဲ့စိတ်ထားတပြေကကလေးတစ်ခုကိုခုပြီးတော့လူနေတဲ့ပုဂ္ဂိုလ်ရဲ့တန်တမာဖြစ်ပေါ်နေတဲ့စိတ်နဲ့စိတ်ထားအာယုန်ကြီးနေထုတွေ꿰ပြမှုရှိနေတဲ့အတွက်စိတ်ဓာတ်ချင်းနေလဲတွင်းကြီးမှုရှိနိုင်မလားမရှိနိုင်ဘူးနော်ဒါကြောင့်အာယုန်ကြီးဆန်းကျင်ရင်လဲစိတ်ဓာတ်ကြီးဆန်းကျင်စိတ်ဓာတ်ကြီးဆန်းကျင်ရင်လဲတီထောင်ဖန်ဆင်းလိုက်တဲ့ကံကြီးဆန်းကျင်သွားပြန်နောက်တစ်ခုနံပါတ်6အနေနဲ့ကာမအနန္တမူလကနာလိင်္ဂအနန္တတင်ညာအနန္တဩဟာရအနန္တအဋ္ဌိနာအနေကဝိဒါနာစိတ်ဓာတ်နာနိဗ္ဗာန်တနာတာယပိတိရိဇာနာကတစိတ်တတောစိတ်တတအမေဝစိတ်တင်ញေဝစိတ်တတရာစိတ်တတရာအမေဝဝိတိတပါဘာပြောတာလဲဆိုတော့ဒီကံဒီထုတွေ꿰ပြမှုဟာခုနကစိတ်တဆန်းကျင်မှုအပေါ်မှာအခြေစိုက်ထားတယ်အဲ့ဒီစိတ်တတရဲ့ထုတွေ꿰ပြမှုကဘာကိုအခြေခံလဲလို့မေးတော့လိင်္ဂနန္တတအသွင်တန်တန်လေးတွေလိင်အသွင်လေးတွေမတူတာကိုအခြေခံထားတယ်လိင်အသွင်မတူညီဘူးဆိုတာကဘာလဲလို့မေးလိုက်တော့အထာဒါလိနီအတ္တကရဇာမျက်နှာတရားရှိမှဖွင့်ဆိုထားပါတယ်နော်ကမ္မတောလိင်္ဂတောဇေဝလိင်္ဂတင်ညာပါဝတရေတင်ညာတောဘေဒာကိစ္စန္တိဣဋ္ဌာတဣဋ္ဌာယံပုရိသောတိဝါဘာပြောတာလဲကံဤဆန်းကျဲတဲ့အတွက်အတ္တကကံပဲဒီကံကနော်ဒီဘဝတီထောင်ပန်းစင်းနေတဲ့ကံကိုတော့မဆိုလိုသေးဘူးအတ္တကတီထောင်ပန်းစင်းခဲ့တဲ့ကံဤကဆန်းကျဲတော့ဒီဘဝမှာလိင်အသွင်တန်တန်လေးတွေတူးနဲ့တူးမတူညီဘူးဆန်းကျင်လာတယ်ခုနကပြောခဲ့တဲ့သူမိသားရှင်အသေးတို့ရဲ့ဓာတိခံမွဲပဲကြည့်ပေါ့အမျိုးသမီးတစ်စုကအမျိုးသမီးဖြစ်ခြင်းနဲ့စိတ်ထားပဲမရှိဘူးလားရှိတယ်သူမိသားရှင်အသေးကြတော့လဲသာမညွတ်ညာကိုရရှိတဲ့အမျိုးသားဖြစ်ခြင်းနဲ့စိတ်ထားမရှိဘူးလားရှိတယ်အဲ့ဒီကံလေးတွေကဆန်းကျင်ခဲ့တဲ့အတွက်အမျိုးသမီးဖြစ်ခြင်းနဲ့ပုံကိုယ်တွေကဘာလာဖြစ်တယ်လဲအမျိုးသမီးလာဖြစ်ကြတယ်အမျိုးသားဖြစ်ခြင်းတဲ့ပုံကကြတော့အမျိုးသားဖြစ်အမျိုးသမီးဖြစ်ရခြင်းအမျိုးသားဖြစ်ရခြင်းရဲ့အခြေခံအကြောင်းရင်းကိုပြန်ပြီးဆန်းစစ်ကြည့်လိုက်တော့ဘာအခြေခံလဲကံကိုအခြေခံကံရောက်အမျိုးသမီးအသွင်အပြင်လိမ့်တန်းတန်းဖြစ်ပေါ်လာရအမျိုးသား အသွင်အပြင်လိမ့်တန်တန်နေဖြစ်ပေါ်လာရဖြစ်ပေါ်လာရတဲ့အချိန်ကကြတော့ကုလိုဘဝတစ်ခုရရှိပြီအာယုတစ်ခုကိုမြင်လိုက်တဲ့အချိန်ခါမှာအမျိုးသမီးအသွင်တန်တန်အမျိုးသားအသွင်တန်တန်ကိုမြင်လိုက်တဲ့အချိန်ခါဘာဖြစ်လာလဲဩဒါကအမျိုးသမီးလို့ခေါ်တယ်ဒါကိုတော့အမျိုးသားလို့ခေါ်တယ်ဒီလိုအမှတ်တင်ညာလေးတွေပေါ်မလာဘူးလားပေါ်လာတယ်ဒီလိုအသွင်တန်တန်လေးကြတော့သားလို့ခေါ်တယ်ဒီလိုအသွင်တန်တန်ကြတော့သမီးလို့ခေါ်တယ်ဒီလိုအသွင်တန်တန်ကြတော့အဖိုးကြီးလို့ခေါ်တယ်ဒီလိုအသွင်တန်တန်ကြတော့အဖွားကြီးလို့ခေါ်တယ်အဲ့ဒီလိုလိန်နဲ့ပတ်သက်တဲ့အမှတ်တင်ညာလေးတွေထွထွပွဲပြားမှုရှိမလားဘူးလားရှိလားအဲ့ဒီလိုလိန်နဲ့ပတ်သက်တဲ့အသွင်တန်တန်နဲ့ပတ်သက်နေတဲ့အမှတ်တင်ညာလေးတွေပွဲပြားလာတဲ့အတွေ့ဟောဟာရလို့ခေါ်ဆိုအပ်တဲ့ခေါ်နေတဲ့အသုံးအနှွမ်းလေးတွေကကွာဟကြရှိမလားဘူးလားရှိလားဒီလိုပုဂ္ဂိုလ်ကြတော့ယောက်ျားလို့ခေါ်တယ်ဒီလိုပုဂ္ဂိုလ်ကြတော့မိန်းမလို့ခေါ်တယ်ဒီလိုပုဂ္ဂိုလ်တွေကလူလို့ခေါ်တယ်ဒီလိုပုဂ္ဂိုလ်တွေကြတော့နတ်လို့ခေါ်တယ်ဒီလိုတတဝါတွေကြတော့တိရစ္ဆာန်လို့ခေါ်တယ်စသဖြင့်ခေါ်သုံးဆွဲထားတဲ့အသုံးနှုန်းလေးတွေတူညီသေးလားမတူညီတော့အဲ့ဒီလိုအသုံးနှုန်းဝဟတာလေးတွေမတူညီတဲ့အတွက်ကြောင့်ဒီဘဝမှာဘာဖြစ်လဲပြုလုပ်ဖန်တီးနေတဲ့ကံလေးတွေလည်းမတူတော့ဘယ်လိုမတူလဲလို့မေးတော့ဒါကအမျိုးသမီးပဲလို့သိနေတဲ့ပုဂ္ဂိုလ်အတိမားနေတဲ့ပုဂ္ဂိုလ်ဒါကအမျိုးသားပဲလို့အသိနေတဲ့ပုဂ္ဂိုလ်အတိမားနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကအမျိုးသမီးဖြစ်ခြင်းနဲ့စိတ်ကားလေးတွေပေါ်လာတဲ့အမျိုးသားဖြစ်ခြင်းနဲ့စိတ်ကားလေးတွေပေါ်လာတဲ့အမှတ်တင်ညာကွဲတော့ဝဟာရတွေကွဲတယ်ဝဟာရကွဲခြင်းကြောင့်စိတ်ဓာတ်တွေကွဲပြားမှုဖြစ်မလာဘူးလားဖြစ်လာတယ်အဲ့ဒီစိတ်ဓာတ်ကလေးတွေကွဲပြားလိုက်တဲ့အတွက်ကြောင့်အမျိုးသမီးဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကအမျိုးသမီးဖြစ်ကြောင်းကံကိုပြုစုပြုထောင်ပြန်တယ်အမျိုးသားဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကြတော့အမျိုးသားဖြစ်ကြောင်းဖြစ်တဲ့ကံတွေကိုပြုစုပြုထောင်ပြန်တယ်အဲ့ဒီလိုပြုစုပြုထောင်လိုက်တဲ့အတွက်အမျိုးသမီးဖြစ်ကြောင်းကံကိုပြုစုပြုထောင်တဲ့ပုဂ္ဂိုလ်ကဒီကံကအကျိုးပေးဖို့ရန်အခါခွင့်သင့်ပြီဆိုရင်အမျိုးသမီးပဲဖြစ်တယ်အမျိုးသားဖြစ်ဖို့ရန်ကံကိုပြုစုပြုထောင်ခဲ့တဲ့ပုဂ္ဂိုလ်ကြတော့ဒီကံကအကျိုးပေးဖို့ရန်အခါခွင့်သင့်လာပြီဆိုရင်ဒီပုဂ္ဂိုလ်အမျိုးသားပဲဖြစ်တယ်အဲ့ဒီတော့အမျိုးသားပဲအမျိုးသမီးပဲဖြစ်ရတယ်။နတ်ဖြစ်လို့တဲ့ရည်ရွယ်ချက်လူဖြစ်လို့တဲ့ရည်ရွယ်ချက်လူဖြစ်လို့တဲ့ဥတည်ချက်ဖြင့်ကံကိုပြုစုပြုထောင်ခဲ့ရင်ဒီကံကအကျိုးပေးတဲ့အချိန်ကမှလူသားပဲလာပြီးတော့ဖြစ်ရတယ်။နတ်ဖြစ်လို့တဲ့ဥတည်ချက်နဲ့နတ်ပြင်ရောက်ချောင်းကံကိုပြုစုပြုထောင်ခဲ့ရင်ဒီကံကအကျိုးပေးတဲ့အချိန်ကမှနတ်ပဲဖြစ်ရပြန်တယ်။မြမဖြစ်လို့တဲ့ဥတည်ချက်ဖြင့်မြမပြင်ရောက်ချောင်းဖြစ်တဲ့ဇန်ဒီကိုရအောင်ကြိုးစားအထောက်ကြအဲ့ဒီလိုကြိုးစားအထုတ်လိုက်တဲ့အချိန်ခါမှာဒီကံကအကျိုးပေးဖို့ရန်အခါခွင့်သင့်လို့ရင့်ကျက်လာပြီဆိုရင်ဒီပုဂ္ဂိုလ်ပြမဖြစ်ဒီတော့စိတ်ဓာတ်တွေစမ်းကြတဲ့အတွက်ကံတွေလည်းစမ်းကြမသွားဘူးလားစမ်းကြသွားတယ်ဒီကံတွေဘာကြောင့်စမ်းကြရတယ်လို့မေးတော့ဒါကလူပဲဒါကနတ်ပဲဒါကပြမပဲဒါကယောက်ျားပဲဒါကမိန်းမပဲလို့ခေါ်သုံးနှုန်းနေတဲ့ဝဟာရလေးတွေအပေါ်မှာအခြေစိုက်ပြီးတော့စိတ်ဓာတ်တွေကဝဲပြသွားတယ်သိတတ်တယ်စမ်းကြည့်သွားတယ်ဒီဝါရတွေကဘာကောအခြေခံလဲလို့ပြန်ဆက်စစ်ကြည့်လိုက်တော့ဒါကယောက်ျားပဲလို့မှတ်သားထားတဲ့အမှတ်တင်ညာဒါကမိန်းမပဲလို့မှတ်သားထားတဲ့အမှတ်တင်ညာဒါကလူပဲဒါကနတ်ပဲဒါကမြမပဲစသည်ဖြင့်ဒီလိုမှတ်သားထားတဲ့အမှတ်တင်ညာဒီကွာဟချက်ရှိတဲ့အတွက်အမှတ်တင်ညာကွာဟချက်ရှိခြင်းကြောင့်ဝါဟာရတွေဝါဟလာတယ်ဒီအမှတ်တင်ညာတွေကလည်းဘာကြောင့်ကွာဟတယ်လို့ပြန်ဆက်စစ်ကြည့်လိုက်တော့လိန်အသွင်တန်တန်လေးတွေမတူညီမှုအပေါ်မှာအခြေခံနေတယ်။လိန်အသွင်တန်တန်တွေမတူညီခြင်းကြောင့်အမှတ်တင်ညာမတူညီဘူး။အမှတ်တင်ညာမတူညီတဲ့အတွက်ဝဟာရတွေမတူညီဘူး၊ကွဲပြားသွားတယ်။ဝဟာရကွဲပြားမှုအပေါ်မှာအခြေတည်ပြီးတော့သိတတ်တွေထုတွေကွဲပြားသွားကြတယ်။သိတတ်တွေထုတွေကွဲပြားမှုအပေါ်မှာမူတည်ပြီးတော့သိတတ်တွေစမ်းကြတဲ့အတွက်ပြုလုပ်ဖန်တီးနေတဲ့ကံတွေလည်းစမ်းကြသွားတယ်။အဲ့ဒီကံဒီစမ်းကြတဲ့အတွက်ကြောင့်ဘာဖြစ်လဲနောက်ထပ်ဘဝတစ်ခုရရှိမယ်ဆိုရင်တဘာရီသည်တူနဲ့တူတူညီနိုင်မလားမတူညီနိုင်တော့ဘူးဒါကြောင့်ကမ္မုဏဝတ္တေလောကောကမ္မုဏဝတ္တေပဇာကမ္မနိဗ္ဗန္ဒနာသတ္တရထသာနိဝယာယတောကမ္မုဏကံကြောင့်လောကောသတ္တလောကသည်ဝတ္တေဖြစ်ပေါ်၍လာရပြီသတ္တလောကလို့ခေါ်ဆိုအပ်တဲ့တဘာရီဖြစ်ပေါ်လာရတာဘာကိုအခြေစိုက်တယ်လဲကံပဲနော်ကမ္မုဏဝတ္တတိပဇပဇတတဝအပေါင်းဒီကမ္မုဏကံကြောင့်ဝတ္တတိဖြစ်ပေါ်၍လာရပေ၏။သ ရဝအပေါင်းဖြစ်ပေါ်လာရတာဘာကြောင့်ဖြစ်ပေါ်လာရတယ်လို့အခြေခံအကြောင်းရင်းကိုစမ်းသပ်ကြည့်လိုက်တော့ကံကြောင့်ဖြစ်ပေါ်လာရတတ္တတ္တဝါတို့သည်ရာရာတော်သွားရင်နေတော်ရထသယထာဤအာနိဝအာနိဆိုတာဘာပါလဲဥစဉ်တို့ဟိုလဲဘိန်းရဲ့ဝင်ရိုးရဲ့အရှင်နှမ်းမှာလဲဝင်ရိုးကိုထိုးထားတဲ့စို့လေးတစ်ခုနော်ဘာခေါ်လဲအဲနှစ်ဇောက်နှစ်ဇောက်နော်လဲနှစ်ဇောက်နော်ဘုရင်တို့လှဲဘင်းကြီးကဝင်ရုံးမှာဆွတ်တယ်။အဲ့ဒီဝင်ရုံးကနေပြီးတော့ဒီလှဲဘင်းကြီးကျွတ်ထွက်မသွားအောင်လှဲဘင်းနဲ့ဝင်ရုံးရဲ့အဖျားရဲ့ကြားထဲမှာဝင်ရုံးကိုအပေါက်ကလေးဖောက်ပြီးတော့စိုလေးတစ်ခုတန်စိုလေးတစ်ခုရိုက်ပြီးတော့တွင်းထားတယ်။လှဲဘင်းအပြင်ကျွတ်လှဲဘင်းအပြင်ကိုကျွတ်ထွက်မသွားအောင်လှဲဘင်းဝင်ရုံးစိုးနဲ့လှဲဘင်းရဲ့ကြားထဲမှာပေါ့နော်စိုးလေးတခုရိုက်ထားတယ်လက်နဲ့ဆောင်ဆိုတော့နော်ရာရာတော်သွားရင်နေတော်ရထတယထာဤအာနိဝလက်နဲ့ဆောင်ကဲ့သို့တတ္တတ္တဝါတို့သည်ကမ္မနိဗ္ဗာန်တတ္တတ္တဝါတို့သို့ကိုတတ္တဝါတို့ကိုကမ္မနိဗ္ဗာန်ဒနာကံဒီဖွဲ့ချီ၍ထားပေ၏သန္တာဝဇင်းဒုက္ခကြီးမှကျွတ်လွတ်ထွက်မသောအောင်ကံကဒီတဘာတွေကိုဆွဲခေါ်ထားတယ်ဒီတော့မိမိတို့ကကံတွေကိုပြုစုပြုထောင်တဲ့အချိန်ခါမှာမန္တရဝဇိယဒုက္ခမှကျွတ်လွတ်လွတ်လွတ်တဲ့ဥတည်ခြင်းနဲ့ကံကိုပြုစုပြုထောင်တာမဟုတ်ပဲယောက်ျားဖြစ်ခြင်းနဲ့စိတ်ထားမိန်းမဖြစ်ခြင်းနဲ့စိတ်ထားလူဖြစ်ခြင်းနဲ့စိတ်ထားနတ်ဖြစ်ခြင်းနဲ့စိတ်ထားမြမဖြစ်ခြင်းနဲ့စိတ်ထားဆက်တည်းဖြစ်ဒီစိတ်ထားလေးတွေနဲ့ကံဒီကိုပြုစုပြုထောင်ခဲ့တဲ့အတွက်ဒီလူဘဝနတ်ဘဝယောက်ျားဘဝမိန်းမဘဝဆိုတဲ့ဒီဘဝတွေမှာလွတ်မြောက်အောင်မလားမလွတ်မြောက်တော့မလွတ်မြောက်အောင်ဘယ်လိုကဖွဲ့ချထားပြီးတယ်မိမိတို့ကြီးထောင်ဖန်ဆင်းထားတဲ့ဒီကံတွေကပွက်ကြည့်ထားတယ်ဒါကြောင့်ကံဒီကိုယမ်းပြီးတော့ဒီကကြီးတွေဒီမကြီးတွေပြုတ်တင်သလားမပြုတ်တင်ဘူးနော်တရဝါးတွေကိုဒီသန္တာဝဇိယဒုက္ခကြီးကမကြော့အောင်မလွတ်အောင်ဘသူကဆွဲခေါ်ထားတာလဲကံကဆွဲခေါ်ထားတယ်မကြော့အောင်မလွတ်အောင်ဘသူကပြုတ်ပြင်ပေးနေတယ်ဒီကံကပြုတ်ပြင်ပေးနေတာအဲ့ဒီလိုကံကပြုတ်ပြင်ပေးနေလိုက်တဲ့အချိန်ခါမှာခုဒီနေ့ကြီးပေါ့ဒီကကြီးတွေဒီမကြီးတွေအကြောင်းပြတဲ့အမျိုးမျိုးရှိနန္ဒရာဝဇိယဒုက္ခမှာကျွတ်အောင်လွတ်အောင်မဲခင်ရှိပါအကျင့်မြတ်တရားတွေကိုစနစ်တကျကြည်ကြံကြိုးကိုပွားများအထောက်ကြပါလို့တိုက်တွန်းမယ်ဆိုရင်တပည့်တော်တို့ကအထောက်ချင်ပါတယ်ဒါပေမဲ့ဆိုပြီးတော့ကွက်လက်ကလေးတွေပြည့်ပြည့်ပြီးဝင်သွားတယ်ဟုတ်ပလားအဲ့ဒီကွက်လက်တွေပြည့်ဝင်သွားတာကဘာဖြစ်လဲတခြင်းကဒီကွက်လက်တွေကိုပြည့်ဝင်လောက်အောင်ကံဒီကိုကိုကထူထောင်ခဲ့အဲ့ဒီကွက်လက်ထဲမှာဝင်ပြီးနေခွင့်ရအောင်ကံဒီကိုထူထောင်ခဲ့တဲ့အတွက်ကြောင့်ဒီကံကဒီကွက်လက်ကနေကျွတ်လွတ်ပြီးထွက်မတော့အောင်ပြန်ပြီးတော့ဆွဲခေါ်ထားတယ်။ဒါကြောင့်ဒီကကြီးတွေကမကြီးတွေကြောက်ဖို့မကောင်းဘူး။သိကောင်းတယ်။ကိုကကျွတ်ချင်တဲ့စိတ်ဓာတ်လွတ်ချင်တဲ့စိတ်ဓာတ်လေးတော့ပေါ်လာတယ်မှန်းတယ်။မကျွတ်နိုင်အောင်မလွတ်နိုင်အောင်ဒီကံကပြန်ပြီးတော့ဆွဲထားတယ်။အကျိုးပေးဖို့ရသူကအခါခွင့်တည်နေပြီ။ဒီကံရဲ့အရှင်အဝါမကုံသေးတယ်မြမိမိကကျွတ်အောင်လွတ်အောင်ရုံနိုင်တဲ့ဆန္ဒတက်မရှိဘူး။ကျွတ်အောင်လုံးလွတ်အောင်ယုံကျင်တဲ့ဆန္ဒတတ်တွေမရှိတဲ့အတွက်ကျွတ်ရကျော်ကျော်လွတ်ရလွတ်ကျော်ဖြစ်တဲ့ကံဒီကိုဒဏ္ဍာရီမဂ်ကင်ရှိပါအကျင့်မြတ်တရားတွေကိုစနစ်တကျလွတ်လွတ်ကျွတ်ကျွတ်ကြီးအထုပ်နှိုင်းတဲ့သွန်အားတွေကိုပေါ်လာမလားမပေါ်တော့ဘူးဒီကံကလှက်ပတ်ပြီးတော့ရစ်ပတ်နှောင်းဖွဲ့ထားနော်ဒါကြောင့်ကာမေနဂိတိန်လဘေလဘတိပတန်တံကာမေနဇန္နေသဝတ္တင်းသဗန္ဒံတံကမ္မနာနာကရဏံဒိဋ္ဌောကတ္တမဝတ္တေနတ္တိကမ္မံဒီလောကေကမ္မေနကုသောကံကြောင့်ကိတ္တံကျောသောသတ္တေကိုလီလဘတိယလဘတိယရှိအပ်ပါပေ၏မြက်ွယ်မှရှိမှန်ခံရဒီပုဂ္ဂိုလ်သိတော်ရဲဒီပုဂ္ဂိုလ်သိတော်ရဲသတ္တိဖြင့်မိမိရဲ့မြက်ွယ်မှရှိမှန်ခံရဂုံတရင်းနေသိပြီးတော့ပြန့်လှန်နေတယ်ကြော်စောနေတယ်ထင်ရှားနေတယ်ဘာကြောင့်လဲပြုတ်လုခဲ့တဲ့ကံတွေပဲအဲ့ဒီကံတွေဒီဘဝပြုတ်လုတဲ့ကံလည်းဖြစ်ခြင်းဖြစ်မယ်အတိတ်ဘဝထိုတော်ကပြုတ်လုခဲ့တဲ့ကံတွေလည်းဖြစ်ခြင်းဖြစ်မယ်အတိတ်ဘဝကံတွေလည်းအခြေစိုက်ပါလေခုဘဝပြုစုပြစ္ဆုတ်ဘာမှပြုစုပြုတ်ထောင်နေတဲ့ကံတွေအပေါ်မှာလည်းအခြေစိုက်ပါလေဥစဉ်တို့ဘောဓမမြတ်စွာဘုရားကြည့်ပေါ့ဒီနေ့လူသားလူလောကကိုပြန်ပြီးစမ်းသပ်ကြည့်မယ်ဆိုရင်ဘာသာတော်2500ကျော်ခဲ့ပြီဖြစ်တော့အဲ့2500အတွင်းမှာဘုရင်တို့မြတ်စွာဘုရားရှင်ခဲ့တော့ကျော်သောဂုံတည်းပြမဘုံတိုင်အောင်ပြန့်နိုင်ကျော်ကြနေတဲ့ပုဂ္ဂိုလ်ဆိုရှိလားမရှိဘူးဘာကိုအခြေဆိုင်လဲ လေးသိချင်းတဲ့ကဘာတသိန်းတိုင်တဲ့ပါရမီကိုဖြည့်ကျင်ပြီးတော့တပ်ပညတဉာဏ်ကိုရအောင်ယူခဲ့တဲ့ကံဒီကအဖြစ်တိုက်နော်ဒီကံဒီကဒီကံဒီကြောင့်မြတ်စွာဘုရားရဲ့ကျော်စောတဲ့ဒီကမဆန့်ဖို့ပဲတက်နှံပြီးတော့တက်သွားတယ်ဒီတော့ဒီနေ့လူလောကမှာနာမည်ကြီးနေတယ်ဘင်းကတော့နာမည်ကြီးမှာပေါ့ဆိုပြီးတော့လိုက်ပြီးမင်းကောင်နေဖို့လိုသေးလားမလိုပါဘူးသူကနာမည်ကြီးလောက်တဲ့ကံဒီကိုပြုစုပြုထောင်ခဲ့နာမည်ကြီးလောက်တဲ့ကံဒီကိုပြုစုပြုထောင်ခဲ့တဲ့အချီးမွမ်းခံရတဲ့ကံဒီကိုပြုစုပြုထောင်ခဲ့တဲ့အဲ့အတွက်သူချီးမွမ်းခံရတာကိုမိမိကမနာလိုဝန်တိုဖြစ်ခဲ့မိမိမှာအကုသိုလ်တရားဒုဗ္ဗာနေတာပဲနောက်တစ်ခုကမေနကံကြောင့်ယပတန်တန်ချီးမွမ်းခြင်းကိုပတန်တန်မျက်မှောက်ချီးမွမ်းခံရခြင်းကိုလပတိရရှိအပ်ပါ၏မျက်မှောက်မှာလည်းအချီးမွမ်းခံရတယ်မျက်ခွေမှာလည်းအချီးမွမ်းခံရဘာကိုအခြေစိုက်တယ်ကံပဲအတိတ်ကပြုစုပြုထောင်ခဲ့တဲ့ကံဒီဘဝမှာပြုစုပြုထောင်နေတဲ့ကံအဲ့ဒီကံနေကြောင့်အချီးမွမ်းခံရကမ္မေနဇာနိသဝတ္တသဗ္ဗန္တကမ္မေနကံကြောင့်ဇာနိသဆုံးရှုံးပြည့်စည်ရခြင်းကိုလည်းလပတိရရှိအပ်ပါ၏ဝတ္တသတပ်ပြညင်ပန်နှိမ့်ဆက်ခံရခြင်းကိုလည်းလပတိရရှိအပ်ပါ၏ဗန္တသအနှောင့်အဖွဲ့ခံရခြင်းကိုလည်းလပတိရရှိအပ်ပါ၏ဤစည်းစိမ်ဥစ္စာတွေတချို့သိပြီးတော့ပြည့်စည်သွားတယ်ဆုံးရှုံးသွားတယ်ကံဆိုးမှသွားရမိုးလိုက်လို့ရွာဆိုတဲ့ပုံစံအတိုင်းပဲလွတ်တော်မြတ်တစ်ချက်မှအဆင်မပြေဘူးဘာကိုအခြေခံလဲကံကိုအခြေခံအတတ်ပြခံရတဲ့အရှင်မန်ခံရတဲ့အနှိမ့်ဆက်ခံရတဲ့ဘာကိုအခြေခံလဲကံကိုအခြေခံလဲရှင်မောဂလန်ကြီးကြည့်ပေါ့နော်မိဘကိုပြင်မမဲ့တဲ့ပြင်မခဲ့မှုတဲ့ကံဒီကိုအခြေခံပြီးတော့ရှင်မောဂလန်ဖြစ်တဲ့ဘဝအတ္တိဘဝပေါင်း200ကျော်ဇက်တက်ပြီးကောင်းကွက်ပြီးအမြဲအသေးရသေခံခဲ့ရဘာကိုအခြေခံလဲကံပဲမိဘရင်အပေါ်မှာပြမခဲ့တဲ့ကံကိုအခြေခံပြီးတော့အတပြခံရတဲ့အညင်မခံရတဲ့အနှိမ့်စေခံရတယ်။ဒါကကံကြောင့်ပဲအနှောင်ဖွဲ့ခံရပြန်လေ။သူတို့ဘာတွေကိုညှင်းပါနှိမ့်စေခဲ့တဲ့ကံတွေရှိ။အဲ့ဒီသူတို့ဘာတွေကိုညှင်းပါနှိမ့်စေခဲ့တဲ့ကံတွေကိုအခြေခံပြီးတော့သရဝရီဟာဒီဘဝမှာလည်းအနှောင်အဖွဲ့ခံရ။ဝတ္ထုလေးတစ်ခုပေါ့ခဏခဏပြောဖို့ပါနော်။ဘုရားရှင်တို့မြတ်စွာဘုရားဇေတုံကြောင့်တိုင်မှာတရားဟောနေစဉ်အတွင်သတင်းသုံးခုဆက်ရောက်လာတယ်။သတင်းတစ်ခုကတော့တာဝတိမြို့တကမှာရွာလေးတူရမှာမိလောင်တယ်။မိလောင်တဲ့အချိန်ကကြတော့ကိုရုတ်ခွေတကုတ်ကမိဘူးချိန်ဟပ်ပြီးတော့ကောင်းငင်ကိုပြန်တက်သွားပြီးတော့မိရရဲ့တောက်နေတဲ့အချိန်ကြီးကန်းတကောင်ကလည်းပြန်ပြီးတော့အလာအဲ့ဒီကိုရုတ်ခွေနဲ့ကြီးကန်းရဲ့ level နဲ့တွဲပြီးတော့စွန့်ပြီးကြီးကန်းသေးသွားတယ်ဒီတဲ့ရင်ကတခုနောက်တခုကတော့သမုဒ္ဒရာထဲမှာရှစ်ခေတ်ကလေသင်္ဘောကြီးပေါ်သွားကြဝင်လေတဲ့ရောက်တော့လေသင်္ကလူကောင်းတတော်ခမ်းများများပါဒါပြင်းနဲ့ရှစ်ဆက်လို့ရှစ်ဆက်သွားလို့မရဘဲနဲ့လေဟာပင်လက်ကြီးမှငြိမ်းပြီးတော့နေတော့ရေကန္တဒီလေပေါ်မှာတော့ကာလကန္ဒီခေါ်တဲ့သူယုံမှာတည်ဦးတော့ပါဏိပြီးနဲ့တူရဲဆိုပြီးတော့မဲလိုက်ကြတော့လေသင်္ကကတော့မဲကြလေတကြီးကတော့ကိုကြီးလေတကြီးလောက်တဲ့ပုံကောကနေပြီးတော့သူရေတဲ့ကုက္ကဏီတာငါတော့မကြည့်ရဘူးပဲဒါကြောင့်ဒီလိုလောက်ကြသူတူအတွက်နဲ့အားလုံးပျက်စီးရမယ်ဆိုရင်လည်းမတော်ဘူးဒါကြောင့်သူလည်းပင်သဲအိုးဆွဲပြီးတော့ရေတဲ့တာတုံးချလိုက်ပြီးတော့ဆိုပြီးတော့အမိန်ပေးလိုက်လည်းပင်မှာသဲအိုးကြီးချီပြီးတော့ရေတဲ့တုံးချလိုက်တယ်သဲအိုးကလည်းဆွဲသွားတယ်ရေတဲ့မြုပ်သွားဒီတဲ့ရင်ကတစ်ခုနောက်တဲ့ရင်တစ်ခုကတော့ညာတော့တပတ်ဥဒကုအတွင်းမှာတရားအထုံနေတာမမျော်လင့်မဲ့နဲ့တောင်ပေါ်ကနေကြောက်တုံးကြီးတစ်ခုကလိမ့်ကြလာပြီးတော့သူတရားအထုံနေတဲ့ကိုကမှလာပြီးပိတ်ခொနည်းကြတော့ဒီကြောက်တုံးကြီးကလည်းအလိုလိုပွင့်ပါအဲ့ဒီတရင်ကတစ်ခုဒီတရင်သုံးခုမြတ်စွာဘုရားကဂျိုင်းတူဆက်ရောက်လာတယ်အဲ့ဒီချိန်ကမှမြတ်စွာဘုရားကအတိတ်ကံလေးတွေကိုပြန်ဟောပြပါတယ်နော်ဒီကြီးကန်းကအချင်းကသူကလူ့ဘဝမှာလူဖြစ်ခဲ့ခြင်းကလဲမောင်းတဲ့အခါမှာနွားကပုံစံမကြတော့ဒေါသရင်းသိဖြစ်တာနဲ့နွားလည်းပဲကောက်ရုပ်ပတ်ပြီးတော့မိချိုပြီးတော့နွားသတ်ခဲ့တယ်။ဒီကံကအကျိုးပေးဖို့ရအခါခွဲတင်လာ။အခါခွဲတင်လာတော့ကြီးကန်းဘုရားမှာလာပြီးတော့အကျိုးပေးပြန်တယ်။မရေလည်းရောက်ခဲ့ပါသေးတယ်နော်။နောက်တစ်ခုဒီအမျိုးသမီးကဘာဖြစ်လို့ပင်လယ်ထဲမှာကြီးသဲအိုးဆွဲပြီးတော့ရင်မြုပ်ခံရတယ်လို့ပြန်ဆက်ဆင်ကြည့်လိုက်တော့ဘုရားတစ်ခုဆူကြပါစို့နော်။ သူရဲ့အတိတ်ဘဝဟောင်းကယောက်ျားဖြစ်ခဲ့မှုတဲ့ပုဂ္ဂိုလ်ကသူပြောကလုံလောက်ကြောင်းမယ်ဆိုကြပါစို့သူတို့ပြောရင်တော့ခွေးဘဝရောက်သွားတယ်အဲ့ဒီခွေးကလည်းဒီအမျိုးသမီးကိုခင်တွဲတော့တကောက်ကနောက်ကနေရှောင်ပြီးလိုက်တော်ရဲသွားလဲလိုက်တဲ့ရွာရဲသွားလဲလိုက်နောက်ဆုံးတော့လူတွေကဝိုင်းပြီးပြောင်းလောင်းတာနဲ့ရှင်းလုံးတော့ဒီခွေးကိုလေးဘောတင်ခေါ်သွားပြီးတော့ရေလေကောင်ရောက်တော့လဲပင်းလဲဦးဆွဲပြီးတော့ခွေးကိုရေထဲတွန်းချလိုက်အဲ့ဒီကံကအကျိုးပေးဖို့ရအခါခွင့်တင့်လာတော့ဒီမျိုးသမီးပင်လယ်ထဲမှာဒီကံကလိုက်လို့ပြီးသွားတယ်နောက်တစ်ခုကတော့အဲ့ခုနကယဟန်တော်တစ်ပါးကိုယ်ထဲမှာတရားထုတ်နေတဲ့ယဟန်တော်ကတစ်ချိန်သူကငါကြောင့်သောဘဝနဲ့တူပါရဲ့နော်အဲ့ဘဝတစ်ခုမှာသူကဖို့တကောင်ကိုတောင်ပေါ်ထဲဝင်သွားတာမြင်တော့အဲ့ဒီတောင်ပေါ်မှာရှိတဲ့အပေါက်တွေကိုအကုန်လုံးသူကလိုက်ပြီးတော့မျက်တည်ကောင်ရိုးတွေနဲ့လိမ့်ပြီးတော့ဆုပ်ပြီးပိတ်ထားလိုက်ဒါပဲနဲ့နောက်ခုနှစ်ရက်လောက်ကြာတော့ဒီတောင်ပေါ်နဲ့တစ်ခါပြန်ရောက်လာတော့တတိယရက်နဲ့တောင်ပေါ်ကိုတစ်ခါအပေါက်တွေကိုသူကဖွင့်လိုက်တော့ပုတ်ကမြော့မြော့လေးနဲ့ဖွင့်လာခဲ့ရတယ်။အဲဒီခါကျတော့မှပုတ်ကိုသနာရတယ်နဲ့သူကမတက်ဖို့ပြုတ်လိုက်။အဲဒီကံကတစ်ခုပေါ့။အဲဒီကံကြောင့်သူကဒီဘက်မှာကူထဲမှာနှောင်ပိတ်ပြီးတော့အနှောင်ဖွဲ့ခံခဲ့ရတယ်။ဒါကြောင့်သူကကံမေနာကံကြောင့်ကံမေနာအကုသိုလ်ကံကြောင့်ဇာနေတသီဘဥစ္စာဆုတ်ယုတ်ပြန်စီရာခြင်းကိုလီလည်းပဲတေရရှိအပ်ပါပေ၏ကံမေနာအကုသိုလ်ကံကြောင့်ဝတ္တစ္စသဗ္ဗံညင်ပန်နှိစေခံရခြင်းကိုလည်းပဲတေရရှိအပ်ပါပေ၏ကံမေနာအကုသိုလ်ကံကြောင့်ပန္တစ္စအနှောင်ဖွဲ့ခံရခြင်းကိုလည်းပဲတေရရှိအပ်ပါပေ၏ဒီကံကြောင့်ရှိခြင်းဥစ္စာတွေဆုံးရှုံးပြစီရဒီကံကြောင့်အတ္တဖြင့်အညင်ပအနှိမ့်စေခံရဒီတန်ဒီကံကြောင့်ပဲအနှောင်ဖွဲ့ခံရတယ်ဘယ်သူမပြုမိမိမှုပဲဒါကြောင့်တံကမ္မနန္ဒကရဏဝိဇိတဝါကတမဝေတေနတ္တိကမ္မန္တိလောကေဒီကံဤသရဝရီမတုန်ညီအောင်ပြုပြင်ပေးနေတဲ့ဒီကံဤကထုထွေကွဲပြားမှုဖြစ်ဒီလိုထုထွေကွဲပြားတဲ့အတွက်သရဝရီဟာတုန်းနဲ့တုန်းမတုန်ညီပဲအကျိုးပေးတွေလည်းထူးထွေးပွဲပြားမှုရှိတာ။အဲဒီလိုရှိနေတာကိုလောကမှာမြင်နေရတဲ့အတွက်ကြောင့်လောကမှာကံမရှိဘူးလို့ဘယ်လိုပြောနိုင်မလဲ။လောကမှာကံရှိလားမရှိဘူးလား။ရှိတယ်။သို့တော့တပည့်တော်ဘယ်ပုံဘယ်ပန်းပဏိလအဖြစ်ဒီကံကိုသိကြည့်နိုင်ပါတယ်လို့ဒီလိုတော့မေးစရာရှိနော်။တကယ်လက်တွေ့သိကြည့်နေဆိုလို့ရှိရင်တော့ပစ္စယပရိကဉာဏ်ရအောင်ကြိုးစားအထုတ်တာ။ပစ္စယပရိကဉာဏ်လို့ခေါ်ဆိုအပ်တဲ့အတိတ်ကပစ္စုပန်ကာလ၃ပါးအတွင်းမှာရှိနေတဲ့အကြောင်းတရားအကျိုးတရားတွေကိုမိမိကစနစ်တကျသိသိတတ်ဆိုရင်တော့ကံကံရဲ့အကျိုးဟာတကယ်ကျင့်ချမ်းရှိတယ်ဆိုတာမိမိကိုယ်တိုင်ထိုးချင်းခါမှာသိနိုင်တဲ့အခွင့်အလမ်းရှိပါတယ်နော်ဒီတော့ဒီကံတွေကအစတဲ့ကျဲအကျိုးပေးနေပုံနဲ့ပတ်တယ်လို့အတ္တကရာဆရာတော်ကဇူလကံမဝိဘင်္ဂတုတ်တမမြတ်စွာဘုရားဟောကြားတော်မူတဲ့စကားလေးတစ်ခုကိုလည်းထပ်ပြီးကိုးကားထားပြန်နော်ကမ္မတကမ္မနဝတ္တတကမ္မဒါယတကမ္မယောနိကမ္မပန္ဓုကမ္မပရိဒရဏကမ္မန္တတေဝိဘိဇတိယတိတဟိနပဏိတဒါယမနဝသုဘလူလင်တတ္တတ္တဝါတို့ဒီကမ္မတကကန္နာလေးကိုပဲဥစ္စာရှိကြကုန်၏ကမ္မတယတာကန္နာလေးအဝေကဥစ္စာရှိကြကုန်၏ကမ္မယောနိကန္နာလေးအကြောင်းရင်းဖြင့်ရှိကြကုန်၏ကမ္မဗန္ဓုကန္တာလင်အဆွေခင်မွန်းဖြင့်ရှိကြကုန်၏။ကမ္မပတိတရဏကန္တာလင်ပေါ်လီလျောက်မိခွေရာရှိကြကုန်၏။ယတိတဟိနပဏိတရယံယောဟိနပဏိတတိဘာဝအကျင့်သရဝါတို့ရဲ့ယုံညာမှုမြင့်မြတ်မှုစတဲ့အဖြစ်ဒီအဋ္ဌိရှိ။တန်ထိုးသရဝါတို့ရဲ့ယုံညာမှုမြင့်မြတ်မှုဆိုတဲ့သဘောတရားကိုကံမံကံဒီတတ္တတ္တဝါတို့ကိုဝိပ္ပဇ္ဇတိခွဲခြားဝေဖန်၍ပေးပေ၏။သရဝတိလောကမှာယုံညာတဲ့သရဝါရှိတယ်။မွန်မြတ်တဲ့သရဝါဆိုတာရှိ။အဲ့ဒီယုံညာတဲ့သရဝါတဦးဖြစ်ပေါ်သွားအောင်။မွန်မြတ်တဲ့သရဝါတဦးဖြစ်ပေါ်သွားအောင်ဘယ်သူကဒီထောင်ဖန်ဆင်းပေးလဲလို့မင်းရင်ကံကပဲဒီထောင်ဖန်ဆင်းပေး။ဒီစကားရကလေးကသူ့ဘာလို့လဲကိုအကြောင်းပြီးပြီးတော့မြတ်စွာဘုရားဟောကြားတော်မူတဲ့ပြည်နာလေးတစ်ခုဖြစ်ပါတယ်နော်။အဲ့ဒီတစ်ချိန်မှာဥစဉ်တော့သူ့ဘာလူလင်ကမြတ်စွာဘုရားကချင့်ကပ်ပြီးတော့သူကမိကုန်းနေမိခဲ့ဘူးပါတယ်မိကုန်းမိတဲ့အချိန်ခါမှာသူကဘယ်လိုဖြစ်တယ်လဲဆိုတော့ဒီနေ့မြတ်စွာဘုရားကလောကကိုကြည့်ရှုလိုက်တဲ့အချိန်ခါမှာသူ့ဘာလူလင်ဒီနေ့တဏ္ဍကုံတည်တော့မယ်ဆိုတာကိုလည်းမြင်တယ်သူ့ဘာလူလင်ရဲ့ဖခင်ကဒေါရိယဘုံနာဖြစ်ပါတယ်ဒီဒေါရိယဘုံနာကြီးက ပသိန္ဒတိကောသလမင်းကြီးရဲ့ပရောဟိတ်ပုံနာကြီးလည်းဖြစ်ပရောဟိတ်ပုံနာမင်းဆရာကြီးဖြစ်တဲ့အတွက်ပသိန္ဒတိကောသလမင်းကြီးကဒီတောတရပုံနာကြီးကိုတုတိအမိရဲ့တုတိလို့ခေါ်ဆိုအပ်တဲ့ယွာကြီးဒီယွာကိုအပိုင်စားပေးထားပါတယ်အဲ့ဒီတုတိယွာကိုအပိုင်စားရတဲ့အတွက်ကြောင့်သူ့ကိုတောတရပုံနာဆိုပြီးတော့ဒီလိုခေါ်တယ်ဒီတော်ရီယပုံနာကြီးမှာသူအမတန်ချစ်နေတဲ့အပ်တဲ့သူ့ဘာလို့ခေါ်ဆိုအပ်တဲ့သားငယ်လေးတူရှိပါတယ်။ငယ်ရွယ်စဉ်ခါတည်းကဒီသူ့ဘာကအလွန်တင့်တယ်လှပချုံးမွေးတဲ့ပုဂ္ဂိုလ်တူဖြစ်ခြင်းကြောင့်သူ့ကိုသူ့ဘာလို့သူ့ဘာမန္နဝသူ့ဘာလို့လည်းဆိုပြီးခေါ်တယ်။အသက်ရွယ်ကြီးလာတော့လဲငယ်စဉ်ကခေါ်ခဲ့တဲ့အတုံးလုံးအတဲသူ့ဘာမန္နဝဆိုပြီးဒီလိုပဲခေါ်အတုံးလုံးထားတယ်နော်။အသက်ဘလောက်ပင်ကြီးတော်လဲခုဗမာနိုင်ငံမှာတချို့ပုဂ္ဂိုလ်ကလေးလို့ဥလူကလေးဆိုပြီးခေါ်တယ်။အသက်ကြီးလာတော့လဲသူ့ကိုဥလူကလေးပဲခေါ်ပြန်တယ်ဒီပုံစံအတိုင်းနော်။သူ့ကိုသူ့ဘလွတ်လည်လို့ခေါ်တယ်။ဒါပေမဲ့ဒီသူ့ဘလွတ်လည်ရဲ့ဖခင်ဖြစ်တဲ့ဒေါရီယပုံနာကြီးကတနည်းကိုကွယ်လွန်သွားကြတယ်။ကွယ်လွန်သွားတဲ့အချိန်ခါမှာသူကဘာဖြစ်တယ်လဲ။ဒေါရီယပြမနောဌနလောဘိနအတ္တနောဝကရေသူ့နကောဟုတ်တော်ပါနိဗ္ဗာန်တော်အထက်ကရကဒီလိုဖွင့်ထားတယ်။ဒေါရီယပုံနာကြီးကဒနလောဘိနမိမိရဲ့စည်းစိမ်ဥစ္စာတွေအပေါ်မှာတွေ့တာတက်မဲ့နေတဲ့ဒနလောဘကြောင့်မိမိအိမ်မှာပဲပြန်ပြီးတော့ခွေးဖြစ်ရတယ်သူစည်းစိမ်ဥစ္စာကဘယ်လောက်ကျွဲဝချမ်းသာလဲလို့ကြည့်လိုက်တော့ဂရေ80နော်အဲ့ဒီဂရေ80လောက်ကျွဲဝချမ်းသာနေတဲ့ဒီဒေါရီယပုံနာကြီးကမိမိစည်းစိမ်ကိုကြီးကြိုက်ကြကိုတိမခါနိုင်တဲ့မစ္စရိယတရားလွှမ်းမိုးနေတဲ့အတွက်အနည်းငယ်တော့လည်းပြေလို့မရှိခဲ့ဘူးမပြေလျော်နေတာလားဆိုတော့မကသေးဘူးသူ့သားငယ်ဖြစ်တဲ့သူ့ဘာလူနေကိုလည်းသူကအမြဲတမ်းဆူဆုံးပါဘယ်လိုလဲယေဇနနာခယန္တိတဝဝမိကနိသတင်စီယမဒုနိသသမဟာရပန္တိတောဂရမဝတိရှိတာမျက်ရည်ကွင်းနေတဲ့မျက်စင်းညိုကြောက်ဆိုတာရှိတော့ကရှိတယ်အဲ့ဒီမျက်စင်းညိုကြောက်ပဲရှေ့တုန်းကတော့အိန္ဒိယနိုင်ငံမှာအသုံးရခဲ့ပုံရတယ်။ဒီကြောက်ကလေးကိုသွတ်သွင်းပြီးတော့ခုကလလိုင်းနာဆိုတဲ့ပုံစံလိုပေါ့နော်။မျက်လုံးကိုကွင်းညက်မျက်လုံးကိုကွင်းတဲ့ကြောက်ညိုလေးတစ်ခုရှိတယ်။အဲ့ဒီကြောက်ညိုကိုသွေးပြီးကွင်းတယ်။အဲ့ဒီကြောက်ညိုကိုအင်စနလို့ခေါ်ပါတယ်။မျက်လုံးလေးလိုင်းနာဆွဲခြင်းပြီးဆိုလို့ရှိရင်ကြောက်ကလေးသွေးလိုက်။မျက်လုံးလေးကွင်းလိုက်။နောက်တစ်ခါလိုင်းနာဆွဲခြင်းပြန်တော့ထပ်သွေးပြန်တယ်။မျက်လုံးကွင်းပြန်တယ်သွေးပါများလာရင်ဒီကြောက်ညိုလေးဘာဖြစ်လဲတဖြည်းဖြည်းကုန်သွားတယ်ချစ်သားဒီတိုင်းပဲကြီးစိန်ဥစ္စာဆိုတာပြေလူပါများလာရင်ဒီနေ့ကုန်တာပဲဘာမှအကျိုးမရှိသူကဒီလိုသားကိုဆုံးမဒါကြောင့်သူကဘာလုပ်ရမလဲဝမိကနိသသင်္ဇယမဒူရင်သသမဟာရခြတ်တံဘိုးတစ်ခုချစ်သားကြည့်လိုက်ခြတ်ရင်ဟာနည်းနည်းနည်းစုပါများလာရင်ဒီနေ့ဘာဖြစ်လာလဲတံဘိုးကြီးဖြစ်လာပြားရည်ကိုကြည့်လိုက်ဒီနေ့ဒီနေ့နေနေနေနေနေနေနေနေပြားရည်တွေကိုစုပါများလိုက်ပြားရည်တွေအများကြီးဖြစ်လာဒီတိုင်းပဲပညာရှိတဲ့ယောက်ျားအရာတီတော်လူပေါ်မှာသို့အိုနေထိုင်ပြီဆိုရင်ခြားကိုပုံပြုတ်ပြားလို့စုပါမယ်ပြီးစဉ်ဥစ္စာကိုဒီလိုစုရတယ်ဘယ်တော့မှမပေးလှူပါဘူးလို့သူကဒီလိုအမြဲတမ်းဆုံးမှာအဲဒီလိုဆုံးမနေတဲ့ပုဂ္ဂိုလ်ကဒီနေ့ဘွယ်လွန်ကနေကြတော့ဒီစည်းစိမ်ဥစ္စာတွေအပေါ်မှာတွေ့တာတက်မဲ့နေတဲ့လောဘကိုအကြောင်းခံပြီးတော့မိမိအိမ်မှာပဲပြန်ပြီးတော့ခွေးဖြစ်ရဒီတရားနဲ့ပိဋကထဲမှာမိမိရဲ့ကြီးစဉ်ဥစ္စာတွေအပေါ်မှာတွေ့တတ်တတ်မဲ့တဲ့ပုံစံတွေမရှိနိုင်ဘူးလားရှိနိုင်တယ်ကုလခိတ္တခဏလာပြီးတရားအထုတ်တဲ့အချိန်ကမှတောင်မှနေစံတည့်ရက်လောက်နှစ်ရက်လောက်ရောက်ရင်ဈေးထွက်ရမယ်ဆိုတဲ့စိတ်ထားဖြင့်စိတ်စောနေတဲ့ပုံစံတွေမရှိဘူးလားရှိနေတယ်အပြီးအတိုင်ခွဲရတာမဟုတ်သေးဘူးခဏခိတ္တခွဲရခဏခေတ္တခွဲရတာတောင်မှဒီလောက်တော့စိတ်ကြီးကဆွဲလန်းနေသေးတယ်ဆိုရင်အပြီးအပိုင်နောက်တစ်ဖက်မတွေ့တော့ခွဲခြင်းဖြင့်ခွဲရတော့မယ်ဆိုရင်စိတ်တည်းဘယ်လောက်ဆွဲလန်းမလဲသိကြည့်ပြီတော့နော်အမတန်ကိုနှစ်သက်နေတဲ့စီစဉ်ဥစ္စာအမတန်နှစ်သက်မြန်တော်နေတဲ့သားတွေသမီးတွေဇနီးတွေဒီပုဂ္ဂိုလ်တွေနဲ့နောက်တစ်ဖက်မတွေ့တော့ခွဲခြင်းဖြင့်ခွဲရတော့မယ်ဒီသက်ရှိသက်မဲ့ကာမဝတ္ထုအဆုစုတွေနဲ့နောက်တစ်ဖက်မတွေ့တော့ခွဲခြင်းဖြင့်ခွဲရတော့မယ်ဆိုရင်ဘယ်လိုဖြစ်မလဲစဉ်းစားကြည့်နော်ကျွတ်တင်ခွဲထားဖို့မကောင်းဘူးလား။ကောင်းပါ။ဘာကြောင့်လဲ။မခွဲနိုင်တဲ့စိတ်ထားနဲ့တည်ခဲ့ရင်ကိုယ်ပန်းကဒေါရီယာပုံနာကြီးခွဲဖြစ်တဲ့ဘဝရောက်တယ်လို့မိမိတို့လည်းမရောက်နိုင်ဘူးလား။ရောက်သွားနိုင်တယ်။သို့တော်ခွဲဆိုတာကဒါနည်းနည်းတော်သေးတယ်လို့တော့ပြောနိုင်တယ်။ဒီတဲ့အစ်စ်နေတဲ့နေရာကြီးလည်းငရဲတို့ဘာတို့လည်းရောက်နိုင်ပါတယ်နော်။ ဒါကြောင့်အဲ့ဒီဒေါရိယပုံနာကြီးခွေးပြင်းနေတာကိုတွေ့တော့ဒီခွေးကိုလည်းဒီသူ့ဘာလွတ်နေတာသိချင်တယ်။ကောင်းကောင်းကြွေးတယ်။အိယာကောင်းကောင်းမှာပဲအများရန်သိထား။ဒါပြည့်နဲ့ဒီနေ့ကြည့်လိုက်တော့သူ့ဘာလွတ်နေလဲ။ကရဏကောင်းတီးလိုက်မယ်။ဒေါရိယပုံနာကြီးကနေပြီးတော့ဘဝကနေကြောင်းသွားတဲ့ဒီခွေးကြီးလည်းသိပြီးတော့ငရဲရောက်တော့မယ်ဆိုတော့မြတ်စွာဘုရားမြင်တယ်။မြင်တဲ့အဲ့တည်းသူ့ဘာလွတ်နေအိမ်ကနေလမ်းလျှောက်ထွက်တဲ့အချိန်လောက်မှတ်မြော်ပြီးတော့မြတ်စွာဘုရားထိုအိမ်ရှိမှသွားပြီးတော့ဆုံးရပါတယ်။ဆွေးရလိုက်တဲ့အချိန်ကမှဒီခွေးကြီးကမြတ်စွာဘုရားကိုခေါင်းတယ်။ခေါင်းတော့မြတ်စွာဘုရားကလည်းသင်ရှိရခင်ကတော့လည်းငါကိုငါဘုရားကိုဘောဘောနဲ့လူဘွားတော့လည်းပြောခဲ့တယ်။ခုလည်းသင်ငါကိုခေါင်းနေပြန်ပြီဆိုပြီးတော့ဒီစကားကြီးပြောသွားတယ်။အဲဒီစကားကြားလိုက်ရတဲ့အချိန်ကကျတော့အိမ်မှာရှိနေတဲ့အလုံးသမားတွေကသူ့ဘာလွတ်လင်ပြန်လာတဲ့အချိန်ခါမှာအကျိုးကြောင့်ကိုအလုံးပြန်ပြောကြ။ဘာဖြစ်လို့ပြန်ပြောရလဲဆိုတော့ဒီခွေးကအဲ့ဒီစကားကြားလိုက်တော့အိယာကောင်းကောင်းမှမနေတော့ပဲအိယာတက်ကနေဆင်းဆင်းပြီးတဲ့အချိန်ခါမှာယာပုံထဲမှာသွားပြီးတော့လူပြီးအိတ်တယ်။သူ့ဘာလွတ်လင်ပြန်လာတဲ့အခါမှာသူ့ခွေးပြာပုံထဲအိတ်နေတာမြင်တော့အိမ်ကအလုံးသမားတွေကိုမေးကြည့်လိုက်တဲ့အခါအကျိုးကြောင့်ကိုအလုံးသမားတွေကရှင်းပြတော့စိတ်ထဲမှာတော့မကောင်းဘူး။ဒါပြင်းနဲ့သူကကြော်လေးစိတ်ထဲနဲ့မကြည်မနှက်ဖြစ်တာနဲ့မြတ်စွာဘုရားကိုမှုတော်ဝါဒနဲ့ဆွဆွမဲ့ဆိုတဲ့ရွယ်ချက်ဖြင့်ဘုရားထံသွား။ဘုရားထံသွားပြီးအကျိုးကြောင့်မင်းများလျှောက်ထားလိုက်တော့လေဘုရားရှင်ကဟုတ်မှန်နဲ့အကြောင်းပြန်လီမိန်ကြလိုက်တော့အထောက်ထားခိုင်လုံတဲ့သက်သေတခုမြတ်စွာဘုရားကအမိတ်ရှိလိုက်ပါတယ်။သင်ဖခင်ကမကွယ်လွန်ခင်မှာသင်ကိုမပြောကြခဲ့ပဲနဲ့လျှို့ဝှက်ထားတဲ့ပစ္စည်းဝတ္ထုတွေရှိတယ်လို့သင်မကြားဘူးဘူးလားမိတ်ကြည့်လိုက်တော့ကြားဘူးတယ်။ဘာရင်ရှိအဘုဒ္ဓသိန်းတန်းနဲ့ရွှေခွက်အဘုဒ္ဓသိန်းတန်းနဲ့တန်းစားအဘုဒ္ဓသိန်းတန်းနဲ့ရှင်နေအဲ့ဒီပစ္စည်းတွေပေါ့နော်အဘုဒ္ဓသိန်းတန်းနဲ့တပြားတသိန်းချင်းနဲ့နော်အဲ့ဒီပစ္စည်းဝတ္ထုအစုစုတွေကိုမြုပ်နှံတော့ထားခဲ့တယ်ဒါပေမဲ့ဘယ်နေရာမှာမြုပ်နှံသွားတယ်ဆိုတာဖခင်ကမပြောကြခဲ့ဘူးအဲ့ဒီပစ္စည်းဝတ္ထုတွေရှိတဲ့အကြောင်းကိုသူ့ဘာလွတ်နေကထျောက်ထားတော့အဲ့ဒီခွေးကိုရေမရောတဲ့နုကနာသမင်းဝအောင်တွေ့တွေ့ပြီးတဲ့အချိန်ခါမှာအိယာကောင်းကောင်းမှသိသိလို့သူအိတ်မပြော့တပြော့အချိန်မှာအဲ့ဒီခွေးကိုသင်မေးကြည့်ပါအဲ့ဒီခွေးကဒီပစ္စည်းတွေဘယ်နေရာမှာမြုပ်ထားတယ်ဆိုတာကိုသူလိုက်ကြည့်ကြလိုက်အဲ့ဒီလိုဘုရားရှင်ကအမိတ်ရှိလိုက်တဲ့အချိန်ခါမှာသူ့ဘာလူလင်ကစဉ်းစားတယ်ကဲရှင်ကောတော့မပြောခဲ့တဲ့ဇကမှန်ခဲ့မယ်ဆိုရင်လဲငါပစ္စည်းတွေပြန်ရမမှန်ဘူးဆိုရင်လို့ရှိရင်လဲရှင်ကောတော့မကိုမှုတော်ဝါဒဖြင့်ငါနှိပ်ကွက်မယ်ဆိုတဲ့ရွယ်ချက်ဖြင့်သူကအိမ်ကိုဝမ်းပျောက်ဝမ်းသာနဲ့ပြန်သွားလိုက်ပြန်သွားပြီးမြတ်စွာဘုရားအမိတ်ရှိတဲ့အတိုင်းရေမရောတဲ့နုကနာစွမ်းနေကျွေးကျွေးပြီးတဲ့အချိန်ကကြတော့ခွေးကိုအိယာကောင်းကောင်းမှသိအိမ်မပြော့တကြော့အိမ်မပြော့တပြော့အချိန်မှဒီခွေးကိုမိတ်လိုက်တဲ့အခါခွေးကနေပြီးတော့စိတ်မချမ်းမသာနဲ့သူ့ဘာလွတ်လင်ကိုသူပစ္စည်းတွေမြုပ်ထားတဲ့နေရာအကုန်လုံးလိုက်ပြီးတော့ခြေထောက်နဲ့ရက်ပြီးတော့ပြအရိကမှာသူ့ဘောကြည့်လိုက်တဲ့အချိန်ကမှမြုပ်နေထားတဲ့ပစ္စည်းအလုံးပြန်ပြီးတော့ရလိုက်တဲ့အခါကျတော့သူ့ဘာလွတ်လင်နဲ့စိတ်ထဲကြည်နပ်သွားတယ်ခွေးလည်းတည်ပြီးတော့ငရဲရောက်သွားတယ်ဆိုကြတယ်နော်အဲ့ဒီအချိန်ကမှသူ့ဘာလွတ်လင်ကနေပြီးတော့မြတ်စွာဘုရားတန်ချင့်ကပ်ပြီးတော့ဤတရဝါရီယုံညာတဲ့တရဝါဖြစ်ရခြင်းအကြောင်းမွန်မြတ်တဲ့တရဝါဖြစ်ရခြင်းအကြောင်းဘာရီပေါ်အခြေခံပြီးတော့ဖြစ်ပေါ်လာရတယ်ဆရာကသူကမေခွန်း၁၄ချက်တည်ရင်ပြီးတော့မြတ်စွာဘုရားတန်သူကဒုတိယအချိန်ပြန်လာပြီးတော့ဖျောက်ထားနော်ဘယ်လိုဖျောက်ထားလဲကောဓုကောဘောဂရမအဟိတုကောပြေစျောယေနမနုဿာနံယေဝတ္တဓမ္မနုဿာဘူတနံဒိဋ္ဌံဒိဟိနပဏိတတာဘောဂရမအိုရှင်ဂောရမဘောဂရမအိုရှင်ဂောရမမနုဿာနံယေဝယေနအခြင်းအကြောင်းတရားအကြောင်းဝါအခြင်းအထောက်အပံ့အကြောင်းမနုဿာနံယေဝလူတို့သည်သာလျှင်တတ္တဖြစ်ကြပါကုန်လျက်မနုဿာဘူတာနံလူသားဖြစ်ပြီဖြစ်ကြကုန်တော်သူတို့ဤဤနာပဏိတတအယုတ်အမြတ်တို့ဤဖြစ်ဖို့ရန်အယုတ်အမြတ်တို့ဤအဖြစ်တော်ကိုဒိဋ္ဌန်ဒီတွင်မြင်၍နေကြရပါကုန်ဤသောဟိတုထိုယုံညာတဲ့တရားဝါဖြစ်ဖို့ရန်မွန်မြတ်တဲ့တရားဝါဖြစ်ဖို့ရန်တည့်ရဖြစ်ဖို့စီတတ်တဲ့ဟိတုအကြောင်းတရားစနေကအကြောင်းတရားဒီကကောအဘေဘာနီသောဖြင့်စီယောထုံယုံညာတဲ့တရားဝမွန်မြတ်တဲ့တရားဝဖြစ်ပေါ်ရအဘိထောက်ကအနေနဲ့ဥပဌာမကအကြောင်းတရားပြည့်စရာအကြောင်းတရားတိကကောလူကောအဘေပါနီမြတ်စွာဘုရားလောကမှာယုံညာတဲ့တရားဝတွေလည်းရှိမွန်မြတ်တဲ့တရားဝတွေလည်းရှိကြ ယုံညာတဲ့တရားဖြစ်ဖို့ရံမုံမြတ်တဲ့တရားဖြစ်ဖို့ရံတည့်ရဖြစ်ပေါ်စေတတ်တဲ့ဟေတုအကြောင်းတရားတဲ့ကအကြောင်းတရားတွေကဘာပါလဲအပိထောက်ပတ်နေတဲ့ဥပဓမ္မကအကြောင်းတရားဖြစ်เสียအကြောင်းတရားတွေကဘယ်လိုဟာဒီပါလဲလို့မြတ်စွာဘုရားကသူကမေးဆက်ပြီးတော့သူကရောက်ထားတယ်ဒိဋ္ဌန္တိဟိဘောဂောဓမ္မမနုဿအပ္ပယုကဒိဋ္ဌန္တိဒီကယုကဘောဂောဓမ္မအိုရှင်ဂောဓမ္မအပ္ပယုကတို့သောအတ္တရှိကြကုန်သောဝါအတ္တတို့ကြကုန်သောမနုဿပိလူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေတတ်ရပါကုန်၏ဤကယုကရှိသောအတ္တရှိကြကုန်သောဝါအတ္တရှိကြကုန်သောမနုဿပိလူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေတတ်ရပါကုန်၏ရှင်ဂေါတမလောကမှာအသက်ရှိတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့ရတယ်အသက်တိုတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့ရတယ်ဒိဋ္ဌန္တိဘောဘာဒအပ္ပဒိဋ္ဌန္တိဘောဘာဒဒိဋ္ဌန္တိအပ္ပဘာဒဘောဂရမအိုရှင်ဂောရမဘောဘာဒအနာယောဂမြားပြတဲ့ပုဂ္ဂိုလ်လူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်ကြရပါကုန်၏အပ္ပဘာဒအနာယောဂကင်းတဲ့လူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေကြရပါကုန်၏အနာယောဂထူပြောတဲ့ပုဂ္ဂိုလ်တွေလူသားတွေကိုလည်းတွေ့ရအနာယောဂကင်းနေတဲ့လူသားတွေကိုလည်းတွေ့ရပါတယ်ဒိဋ္ဌန္တိဒုဗ္ဗနာဒိဋ္ဌန္တိဝဏ္ဏဝတ္တဘောဂရမအိုရှင်ဂောရမဒုဗ္ဗနာယုတ်အစင်မလှကြကုန်သောလူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေကြရပါကုန်၏ဝဏ္ဏဝတ္တအစင်လှပ၍နေကြကုန်သောလူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေကြရပါကုန်၏အစင်လှတဲ့လူသားတွေကိုလည်းတွေ့ရအစင်မလှတဲ့လူသားတွေကိုလည်းတွေ့ရတယ်ဒိဋ္ဌန္တိအဘိတ္တခဒိဋ္ဌန္တိမဟိတ္တခအဘိသက္ခအချွေယံအကြောအစောနေပါတဲ့လူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေကြရပါကုန်၏မဟိသက္ခအချွေယံအကြောအစောကြီးမားတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေကြရပါကုန်၏အချွေယံနေပါတဲ့ပုဂ္ဂိုလ်ရကိုးနေပါတဲ့ပုဂ္ဂိုလ်ကျောသောတိနေပါနေတဲ့ပုဂ္ဂိုလ်တွေလည်းတွေ့ရအချွေယံများပြားနေတဲ့ပုဂ္ဂိုလ်ကိုလည်းကိုကြီးမားနေတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေကိုလည်းလောကမှာတွေ့နေရတယ်။နောက်တစ်ခုဒိဋ္ဌန္တိအဒိဋ္ဌန္တိအပ္ပဘောဂဒိဋ္ဌန္တိမဟာဘောဂအပ္ပဘောဂနေပါတော်စီစဉ်ဥစ္စာရှိကြကုန်သောလူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်ကြရပါကုန်၏။မဟာဘောဂစီစဉ်ဥစ္စာများပြားကျွဲဝတဲ့လူသားတို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်ကြရပါကုန်၏။စီစဉ်ဥစ္စာနေပါတဲ့ပုဂ္ဂိုလ်ချင်းရတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့ရတယ်။ဒီလေဥစ္စာများပြားတဲ့ကျွဲဝချမ်းသာနေတဲ့လူသားတွေကိုလည်းတွေ့မြင်နေရတယ်။ဒိဋ္ဌန္တိနိစ္စကုလိနာဒိဋ္ဌန္တိဥစ္စာကုလိနာနိစ္စကုလိနာယုံညာတဲ့အမျိုးအနွယ်ရှိကြတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဝါအမျိုးယုံညာတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေကြရပါကုန်၏။ဥစ္စာကုလိနာအမျိုးမြင့်မြတ်တဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်၍နေကြရပါကုန်၏။အမျိုးမြတ်တဲ့လူသားတွေအမျိုးယုံညာတဲ့လူသားတွေလည်းလောကမှာမြင်တွေ့နေရပါတယ်ဒိဋ္ဌန္တိတို့ပညာဒိဋ္ဌန္တိပညာဝတ္တတို့ပညာဉာဏ်နဲ့ပါတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်ကြရပါကုန်၏ပညာဝတ္တပညာဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌန္တိတွေ့မြင်ကြရပါကုန်၏လောကမှာအတိလိမ္မာဉာဏ်ပညာအမတန်ထူထိုင်းတဲ့အတဲ့ပုဂ္ဂိုလ်တွေလည်းတွေ့ရတယ်ဉာဏ်ပညာကြီးမားတဲ့အလွန်ထက်မြက်တဲ့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကိုလည်းလောကမှာတွေ့နေရတယ်နော်ကောနုကောပုဂ္ဂရမဟိတုကောပြစ္စယယေနမနုဿာနံယေဝတတမနုဿာနံမနုဿဘူတနံဒိဋ္ဌန္တိဟိနပဏိဒတတိပုဂ္ဂရမအိုရှင်ဂောရမပုဂ္ဂရမအိုရှင်ဂောရမမနုဿာနံယေဝလူသားတို့ဒိဋ္ဌန္တိယေနအကျင့်အကြောင်းတရားကြောင့်ယေနအကျင့်အကြောင်းထောက်ပံ့ကြောင့်မနုဿာနံယေဝလူသားတို့ဒိဋ္ဌန္တိတတံဖြစ်ကြပါကုန်လျက်မနုဿဘူတနံလူသားဖြစ်ကြကုန်သောသူတို့ဤဟိနပဏိဒတအယုတ်အမြတ်ဤအဖြစ်ကိုဒိဋ္ဌန္တိတွေ့မြင်ဝင်နေကြရပါကုန်၏သောဟိတုထိုတည့်ရဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းတရားတနကအကြောင်းတရားဒီကကောနုကောအဘေဘာနီသောပိစီယတို့အဘိထုပ်ပန်နီတဲ့ဥပဓမ္မကအကြောင်းတရားပိစီယအကြောင်းတရားဒီကကောနုကောအဘေဘာနီဣတိဤသောမင်းများလျှောက်ထားလိုက်နေပြီပေါင်းလိုက်တော့ပြတ်တာဖနစ်ချက်လဲဆလိချက်ယုံညံ့တဲ့တရားဝါဖြစ်ရခြင်းမောမြတ်တဲ့တရားဝါဖြစ်ရခြင်းအကြောင်းရင်းတွေဟာဘာတွေပါလဲလို့ပြန်ပြီးတော့မေးတယ်အဲဒီလိုပြဿနာ၁၄ခုမေးလိုက်တဲ့အချိန်ခါကျတော့မှမြတ်စွာဘုရားကကာမတကာမနဝတတကာမတရထကာမယောနိကာမဘန္တုကာမပရိဒရဏကာမန္တတေဝိဝိဇ္ဇတိယတိတဟိနပဏိဒတာယ မနဝသူပါလူလင်တတတဝါတို့ဒီကာမတက္ကကန္နာလင်ကိုပဲဥစ္စာရှိကြကုန်၏ကာမတရားကန္နာလင်အဝေကဥစ္စာရှိကြကုန်၏ကာမယောနီကန္နာလင်အကြောင်းရင်းစေရှိကြကုန်၏ကာမဗန္တုကန္နာလင်အဆွေခင်မွန်းစေရှိကြကုန်၏ကာမပတိန္ဒရနာကန္နာလင်ပေါ်အောင်လီလျောင်းမိကိုရာရှိကြကုန်၏ကာမကန္တိတတ္တိတတဝါတို့ကိုဒီနပဏိတာတာယအယုတ်အမြဖြစ်ဖို့ရန်ဝိပဇ္ဇတိခွဲကြံဝေပန်း၍ပြိပိဤတခါတော့သူကလူနေသရဝရိဟကန္တလင်ကိုယ်ပဲဥစ္စာရှိကြတဲ့ကန္တလင်အမွေကဥစ္စာရှိကြတဲ့ကန္တလင်အကြောင်းရင်းသိရှိကြကန္တလင်အဆွေခင်မွန်းသိရှိကြတဲ့ကန္တလင်ပေါ်လီလျောင်းမိကိုရာရှိကြသရဝတဦးယုံညာဖို့ရန်အတွက်ကံကခွဲရန်ချပြီရဝတအုမြင့်မြတ်ဖို့ရအတွက်ကံကပဲခွဲရန်ချပေးပါလေလို့ဒီလိုမြတ်စွာဘုရားကအကျဉ်းချုပ်ဖြေလိုက်။ဘာဖြစ်လို့အကျဉ်းချုပ်ဖြေရတယ်လဲဆိုတော့ရဝရိဟာတော်တော်လေးခက်တဲ့အကျိုးသဖြင့်ပုံနာနေပေါ့။သူတို့ကဝေရတ္တဏီကိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဖြစ်တော့သူတို့ကိုသူတို့ပညာရှိလို့ယူဆကြတယ်။အဲဒီလိုပညာရှိလို့ယူဆနေတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားများသောအဖြစ်မမနဲ့ကိုကြတော့အကျဉ်းချုပ်ကလေးကိုပထမခေါ်ပြပါတယ်။အကျဉ်းချုပ်ဟောပြီးမှအကျယ်ကိုနောက်ထပ်ထပ်ပြီးခေါ်ပြီ။ပထမတည်းကအကျယ်ကိုဟောလိုက်ရင်သူတို့ကဘာပြောတတ်လဲ။ဩရှင်ကောဓမဟောတဲ့တရားတွေတို့တိပိသားတွေပဲလို့သူကဒီလိုလုပ်တတ်။လောကကလူကခက်တာပဲ။စကားပြောကြည့်တွေ့ကြမှာပေါ့တချို့က။စကားပြောလိုက်လို့ချင်း तू မသိတာတကူမှမရှိဘူး။ तू အကုန်တိပိသားကြီး။အဲ့ဒီလိုပုံကိုယ်တွေလောကမရှိဘူးလား။ရှိကြပါရဲ့။ဒီတိုင်းပဲ။ဒါကြောင့်မြတ်စွာဘုရားကခက်ချင်းချင်းဟောလိုက်တော့သူကနားမလည်။နားမလည်တဲ့အတွက်မြတ်စွာဘုရားဘုရားရှင်ဟောကြားလိုက်တဲ့တရားကသိကျင်းနေတော့တပည့်တော်နားမလည်ဖြစ်နေပါရဲ့။တပည့်တော်နားလည်နှိမ်လောက်တဲ့အခြင်းအရာအဖြစ်အကျယ်ဝေဖန်ပြီးတော့ဟောကြားပြတာဆုံးဆုံးမှပြတော်မူပါလို့ချက်ပြီ